Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့2014ခုနှစ်ဇွန်လ10ရက်နေ့အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။လိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနိုင်ကြပါတယ်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီညဘက်သတင်းတွေကိုမတ်အင်ဂျင်နဲ့အတူကြီးညာပေးပါပါတာလီဘန်တွေသိမ့်ပိုက်ဖို့ကြိုးစားခဲ့တဲ့ပါကစ္စတန်လေဆိပ်နားမှာဒီကနေ့လဲသနတ်သမားတွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ယူကရိန်းမှာဝန်ကြီးချုပ်တစ်ကမတိငိမ့်တဲ့အရှေ့ပိုင်းဒေသပြဿနာကိုစတင်ကင်တွယ်နေပြီဖြစ်တယ်လို့ဂျနီဗာမှာတော့အီရန်နျူကလ িয়ার အရေးဆွေးနွေးပွဲတွေစပြီးဒုတိယနေ့ဖြစ်ဆက်လှုပ်ဆောင်နေပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲကနယ်မြေပိုင်ဆိုင်မှုပြဿနာအတွက်တရုတ်နဲ့ဗီယက်နမ်နိုင်ငံတွေကကုလသမဂ္ဂကိုဖြည့်ရှင်းပေးဖို့အကူအညီတောင်းနေကြပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမသိငယ်
။ကောင်းပါပြီရှင်။သတင်းတွေညပြီးမှာတော့နိုင်ငံရေးအကျဉ်းသားမရှိစေရပါဘူးဆိုတဲ့သမ္မတဦးသိန်းစိန်အနေနဲ့ပေးထားတဲ့ဂရုတည်ဖို့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုလဲတဲ့အကြောင်းကိုအရင်ဆုံးတင်ပြပေးမှာပါဒီနောက်မှာတော
့ I think IRI activities in support of the pro democracy movement in Burma
မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးထိရောက်စေဖို့အကူအညီပေးနေပါတယ်ဆိုပြီးပြောတဲ့ Washington ချေဆိုင် IRI နိုင်ငံတကာ Republican ဌာနကြီးရဲ့ဒုတိယဥက္ကဋ္ဌ Trump Garnett နဲ့တွေ့ဆုံဆွေးနွေးခန်းကိုလည်းကြားကြရမှာပါဒီနောက်မှာတော့မြန်မာမော်ဒန်ပကြီးလောကရဲ့ဥဆောင်ပကြီးဆရာကြီးဦးခင်မောင်ရင်ကွယ်လွန်ခဲ့ပြီးမို့သူ့ဘဝအကြောင်းတစ်စီတစ်ဆောင်းကိုလည်းပြောပြပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဓာတ်ရိုက်လေလံအစီအစဉ်လဲဆွေးနွေးကြမှာမို့စောင့်မျှော်နားဆင်ကြပါရှင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့မိုက်အင်ဂျင်နိုင်တို့ကကြီးညာပေးကြမှာပါ
ပါကစ္စတန်နိုင်ငံကရချီနိုင်ငံတကာလေဆိပ်မှာတာလီဘန်တွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း36ယောက်ထဲမှနေသေဆုံးခဲ့ရပြီးတဲ့နောက်ဒီကနေ့အင်ကာနေ့မှာလည်းလေဆိပ်နားမှာတနက်နဲ့ပစ်ခတ်မှုဖြစ်ပွားခဲ့တယ်လူရဲတွေကပြောပါတယ်။မော်တော်ဆိုင်ကယ်နဲ့လာတဲ့တနက်သမားအနည်းဆုံး2ယောက်ဟာလေဆိပ်လုံခြုံရေးတင်နန်းချောင်းကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့ပေမဲ့တပ်သားတွေရဲ့ပြန်လည်ပစ်ခတ်မှုကြောင့်ထွက်ပြေးသွားခဲ့တယ်လို့လေဆိပ်လုံခြုံရေးတပ်ကလက်ထောက်အကြီးအကဲဗိုလ်မှူးကြီးတာရာအလီကပြောပါတယ်။ဒီတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာသူတော့မရှိခဲ့ပါဘူး။တိုက်ခိုက်လာသူတွေကိုရှာဖွေတဲ့စစ်စင်ရေးစတင်လှုပ်ဆောင်နေပြီလို့လည်းဗိုလ်မှူးကြီးအလီကပြောပါတယ်။အင်ကာနဲ့တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာဖြစ်ကြောင်းပါကစ္စတန်တာလီဘန်တွေကကြေညာခဲ့ပြီးထပ်မံတိုက်ခိုက်မှုတွေလုပ်မယ်လို့လည်းဆိုပါတယ်။ကရာချီကဂျင်နာနိုင်ငံတကာလေဆိပ်ကိုတာလီဘန်တွေ9နာရီကြာသိမ်းပိုက်ခဲ့တဲ့နောက်တနင်္လာနေ့အစောပိုင်းမှာတော့ပြန်လည်ထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။အခုလိုစီးပွားရေးအချက်အကျတဲ့တောင်ပိုင်းစစ်ကမ်းမြို့ကလေဆိပ်မှာအတိုက်ခိုက်ခံခဲ့ရတာမို့ပါကစ္စတန်ဝန်ကြီးချုပ်နဝက်စ်ရှရစ်ဟာစစ်တပ်နဲ့အစိုးရထိတ်တန့်အရာရှိတွေနဲ့အင်ကာနေ့မှာတွေ့ဆုံပြီးလုံခြုံရေးအခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ပါကစ္စတန်စစ်တပ်ကအင်ကာနေ့မှာပဲစစ်သွေးကြွတွေခုံအောင်မယ်လို့တန်လျာရှိတဲ့အနောက်မြောက်ပိုင်းကခိုင်ဘာဒေသကိုပြစ်မှတ်ထားပြီးလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တာမို့အကြမ်းဖက်သမား25ယောက်ထဲမှနေတေဆုံးခဲ့ရတယ်လို့ဆိုပါတယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းမှာလာနေချီဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြားကတင်းရှောင်ပြီးတော့နိုင်ငံတွင်းကတခြားဒေသတွေကိုဒေသခံတွေတွာလာနိုင်အောင်အစိုးရတာဝန်ရှိသူတွေဖန်တီးပေးကြဖို့သမ္မတပီထရိုပိုရိုရှန်ကိုကညွှန်ကြားလိုက်ပါတယ်။ရုရှားလူလာသူခွဲထွက်ရေးသမားတွေတင်ပိုက်ထားတဲ့အစိုးရအဆောက်အုံတွေကအဓိကကျတဲ့နေရာတချို့ကိုပြန်လည်ထိန်းချုပ်နိုင်ဖို့စစ်တပ်ကစူးစမ်းနေချိန်မှာပဋိပက္ခတွေကြားတဲ့မြေစာပေမဖြစ်စေခြင်းတဲ့အကြောင်းဒီကနေ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာသမ္မတကပြောဆိုခဲ့တာပါ။ရုရှားနိုင်ငံသား၏ဝန်ကြီးစာဂျီလာဖရော့ကတော့ယူကရိန်းသမ္မတရဲ့အမိန့်ကိုကြိုဆိုကြောင်းဒီကနေ့ပဲပြောဆိုခဲ့ပါတယ်။ယူကရိန်းကတိုက်ခိုက်မှုတွေအဆုံးသတ်ပြီးသက်ဆိုင်ရာဒေသတွေမှာဆွေးနွေးညှိနှိုင်းမှုတွေစတင်နိုင်ရေးအာရုံစိုက်သင့်တယ်လို့လည်းဂျာမန်နဲ့ပိုလန်နိုင်ငံသား၏ဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးအပြီးစိန့်ပီတာစဘတ်မြို့ကသတင်းစာရှင်းလင်းပွဲအတွင်မှာပဲရုရှားနိုင်ငံသား၏ဝန်ကြီးကပြောဆိုခဲ့တာပါ။ယူကရိန်းနိုင်ငံကီယက်မြို့တော်မှာရောက်နေတဲ့အမေရိကန်လက်ထောက်နိုင်ငံသား၏ဝန်ကြီးဗစ်တိုရီယာနူလန်ကတော့ယူကရိန်းရှေ့ပိုင်းဒေသစီးပွားရေးပြမျိုးမှုနဲ့တည်ငြိမ်ရေးအတွက်အမေရိကန်ကပံ့ပိုးသွားမဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့ပါရရှင်
။အီရန်နိုင်ငံရဲ့နျူကလ িয়ার အရေးအတွက်အင်ကာနေ့မှာအမေရိကန်နဲ့အီရန်တို့ရဲ့တိုက်ရိုက်ဆွေးနွေးပွဲကိုဂျနီဗာမှာဒုတိယနေ့ဖြစ်တဲ့ဆက်လက်ကျင်းပနေပါတယ်။တတ်မှတ်ထားတဲ့ဇူလိုင်20ရက်နေ့မတိုင်ခင်ပြည်ဆောင်တဲ့သဘောတူညီချက်အတွက်ခက်ခဲတဲ့ရွေးချယ်မှုတွေလုပ်ဖို့လိုအပ်နေတယ်လို့နှစ်ဖက်စလုံးကပြောပါတယ်။အခုဂျနီဗာဆွေးနွေးပွဲဟာရှေ့သတင်းပတ်ထဲအီရန်နဲ့အင်အားကြီး6နိုင်ငံကြားညှိနှိုင်းမှုတွေမလုပ်ခင်မှာအရေးကြီးတဲ့ပြဿနာတွေဆွေးနွေးတိုင်ပင်နဲ့တွေ့ဆုံပွဲတစ်ရက်ဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရကပြောကြားခဲ့ပြီးဒီဆွေးနွေးမှုတွေဟာပြောင်းလဲမှုတွေအရေးကြီးတဲ့လမ်းစုံတစ်ခုဖြစ်တယ်လို့ဆိုပါတယ်။အီရန်ဆိုတာသတင်းထဲမှာ ှာတော့ဇူလိုင်လမှာနောက်ဆုံးရသတ်မှတ်ထားတာကိုနောက်ထပ်6လထပ်ပြီးတိုးဖို့လိုအပ်ကောင်းလိုအပ်မယ်လို့လက်ထောက်နိုင်ငံချိုင်းဝင်ကြီးအဘတ်အရကီရဲ့ပြောကြားချက်ကိုကိုးကားဖော်ပြထားပါတယ်။အရင်ယူတန်ခတ်မှုတွေကအီရန်ရဲ့စီးပွားရေးကိုထိခိုက်စေတာမို့ပြန်ရုပ်သိမ်းစေဖို့အီရန်ဘက်ကလိုလားနေတယ်လို့အမေရိကန်ဘရစ်တန်တရုတ်ပြင်သစ်ရုရှားနဲ့ဂျာမနီနိုင်ငံတွေကလည်းအီရန်ရဲ့နျူကလ িয়ার အစီအစဉ်တွေဟာချင်းငြိမ်းချမ်းရေးအတွက်ဆိုတာတေချာစေဖို့ထင်သာမြင်စာရှိစေချင်ကြပြီးကန့်သတ်မှုတွေချမှတ်ချင်နေကြတာပါ။
နိုင်ဂျီးရီးယားနိုင်ငံမှာဧပြီလတည်းကဒီကျောင်းသူ200ကျော်ကိုပြန်ပေးဆွဲသွားတဲ့ဒေသမှာပဲဘိုကိုဟာမန်စစ်သွေးကြတွေလို့တန်တရားရှိသူတွေကနောက်ထပ်အမျိုးသမီးအယောက်20ကိုဖမ်းဆီးသွားပါတယ်။အရှေ့မြောက်ဒေသဂါကင်ဖူလာနီအရက်မှာတနက်သမားတွေကအမျိုးသမီးတွေကိုအတင်းကျပ်ကားပေါ်တင်ခေါ်ဆောင်သွားတဲ့အကြောင်းမျက်မြင်တွေ့ခဲ့သူတွေကမနေ့တုန်းကပဲပြောဆိုခဲ့ကြတာပါ။ဧပြီလထဲမှာတော့ကမင်းကလေးငယ်ယာနဲ့ချီပြန်ပေးဆွဲခံခဲ့ရတဲ့ chip box အနီးကဖန်စီမှုအစ်တစ်ဟာစာသာပတင်းနေ့ကဖြစ်ပွားခဲ့တာလို့လည်းဆိုပါရယ်အစိုးရတာဝန်ရှိသူတွေကတော့အမျိုးသမီးတွေထပ်မံဖန်စီခံရတဲ့တည်င်းနဲ့ပတ်သက်လို့တစုံတရာပြောဆိုတာမျိုးတော့မရှိသေးပါဘူး၅နှစ်ကြာပုံကတ်မှုတွင်လူပေါင်းထောင်ကနဲနဲ့ချီတိတ်ဆုံးမှုမှာတာဝန်ရှိတယ်လို့ယူဆထားကြတဲ့ဘိုကိုဟာမန်စစ်သွေးကြအဖွဲ့ရဲ့တိုက်ခိုက်မှုတွေကိုအစိုးရတပ်ဖွဲ့တွေကမဟန့်တားနိုင်ဘူးဆိုပြီးဝေဖန်မှုတွေလည်းထွက်ပေါ်နေတာပါမနေ့တုန်းကတော့နိုင်ငံအရှိမျောက်ဖက်ဒေသကစစ်သွေးကြတွေလှုပ်ရှားရာဒေသမှာရှိတဲ့ကျေးရွာတွေကိုစီးနင်းတိုက်ခိုက်မဲ့အန်ဒီယာတွေကိုဟန်တားနိုင်ခဲ့တဲ့အကြောင်းစစ်တပ်ကပြောပါရယ်ပြီးခဲ့တဲ့သတင်းပတ်ကုံမှာလည်းဘိုနိုနဲ့ဒီအာဒါမာဝါပြည်နယ်တွေကကျေးရွာအတော်များများကိုဝင်ရောက်စီးနင်းမဲ့အန်ဒီယာကိုဟန်တားခဲ့ပြီးစစ်သွေးကြ50ကျော်ကိုတုတ်တင်ခဲ့တဲ့အကြောင်းစစ်တပ်ကပြောဆိုခဲ့ပါရယ်ရှင်
ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းနိုမီတာ24 kHz 11.3 လိုင်းနိုမီတာ25 kHz 11.965 လိုင်းနိုမီတာ32 kHz 9355တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာပိုင်ဆိုင်မှုအတွက်အငင်းပွားရာကနေတင်းမာမှုတွေပေါ်ပေါက်နေတဲ့ကိစ္စမှာကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ဂျာဝင်ပြီးဖြည့်ရှင်းပေးဖို့အတွက်တရုတ်နဲ့ဗီယက်နမ်နိုင်ငံတွေကအကူအညီတောင်းခံခဲ့ကြပါတယ်။နှစ်နိုင်ငံစလုံးကပိုင်ဆိုင်ကြောင်းအသီးသီးပြောဆိုထားတဲ့ပိုင်နက်ထဲမှာတရုတ်နိုင်ငံရဲ့ရေနံတုဖော်ရေးလုပ်ငန်းတွေကိုဗီယက်နမ်ကဥပဒေမဲ့အတင်းကျပ်နှောက်ယှက်နေတယ်ဆိုပြီးတရုတ်နိုင်ငံကကုလသမဂ္ဂအတွင်းမှုချုပ်ကိုတင်ပြခဲ့တာဖြစ်ပါတယ်။စာထဲမှာတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုဗီယက်နမ်ဘက်ကချိုးဖောက်ခဲ့တယ်လို့တရုတ်အလုပ်သမားတွေကိုလည်းအကြီးအကျယ်ချင်းချောက်နေတယ်လို့တရုတ်နိုင်ငံရဲ့ကုလသမဂ္ဂဆိုင်ရန်လက်ထောက်တန်မှတ်ကြီးဝမ်မင်းကပြောဆိုခဲ့တာပါ။နောက်ပိုင်းမှာဗီယက်နမ်နိုင်ငံကအတွင်းမှုချုပ်ထံအလားတူစာရဆောင်ပေးပို့ရမှာတော့တရုတ်နိုင်ငံဟာဗီယက်နမ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိုးဖောက်နေကြောင်းနဲ့တရုတ်ရဲ့ရေနံတူးဖော်ရေးလုပ်ငန်းတွေနဲ့တင်မောတွေပြန်လဲရုပ်သိမ်းပေးဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒေသတွေမှာတည်ငြိမ်မှုရှိစေဖို့နဲ့ရေချောင်းဆိုင်ရာကိစ္စရပ်တွေကင်ကြွယ်ဖြေရှင်းဖို့အတွက်နှစ်နိုင်ငံကြားဆွေးနွေးပြောဆိုနိုင်မယ့်အခြေအနေတွေဖန်တီးပေးဖို့လဲဗီယက်နမ်နိုင်ငံဘက်ကတိုက်တွန်းပါတယ်။တရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံကပေးပို့တဲ့စာရီထဲမှာကုလသမဂ္ဂရဲ့1982ခုနှစ်ပင်လယ်ပြင်ဆိုင်ရာဥပဒေပေါ်ဝင်နိုင်ငံတကာသဘောတူညီချက်တွေကိုကိုးကားထားပြီးတင်ပြချက်တွေကိုကုလသမဂ္ဂအဖွဲ့ဝင်တိုင်းပြည်တွေကြားဖြန့်ဝေဖို့လဲအတွင်းမှုချုပ်ကိုတိုက်တွန်းထားပါတယ်။
မြောက်ကိုရီးယားရဲ့လက်နက်မှောက်ခုံရောင်းဝယ်ဖို့စူးစမ်းမှုတွေကိုကူညီမှုနဲ့စင်ကာပူမှာမှတ်ပုံတင်ထားတဲ့ချင်ပိုရေချောင်းကုမ္ပဏီနဲ့သူ့ရဲ့အမှုဆောင်အရာရှိတွေကိုစင်ကာပူအစိုးရကအင်္ဂါနေ့မှာတရားစွဲဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်ကပနားမားမှာဖမ်းမိခဲ့တဲ့လက်နက်တွေတင်ဆောင်လာတဲ့တင်မောနဲ့လက်နက်မှောက်ခုံမှုကိုစုံစမ်းစစ်ဆေးရမှာချင်ပိုကုမ္ပဏီပါဝင်ပတ်သက်နေကြောင်းစင်ကာပူအစိုးရကတွေ့ရှိခဲ့တာပါ။လက်နက်တွေဟာကျူဘားကနေမြောက်ကိုရီးယားနိုင်ငံကိုအသွာပနားမားတူးမြောင်းကိုဖြတ်ကျော်နေတဲ့မြောက်ကိုရီးယားတင်မောပေါ်မှာတွေ့ရတာဖြစ်ပါတယ်။လက်နက်တွေထဲမှာဆိုဗီယက်ခေတ်က MiG-21 တိုက်လေယာဉ်ဒုံးကျည်တွေနဲ့လေကြောင်းကာကွယ်ရေးစနစ်တွေနဲ့တခြားလက်နက်တွေပါဝင်ပြီးမြောက်ကိုရီးယားနဲ့အယောင်းဝယ်မလုပ်ဖို့ကုလသမဂ္ဂကတားမြစ်ထားတာတွေဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရဟာကုလသမဂ္ဂရဲ့တားမြစ်မှုတွေကိုကြော်လွှားနိုင်ဖို့တန်ယုံအပါအဝင်နီလန်မျိုးစုံတုံးနေတာကိုဒီနှစ်အစောပိုင်းမှာပဲကုလသမဂ္ဂအစီရင်ခံစာကထုတ်ပြန်ခဲ့ပါတယ်။စင်ကာပူမှာရှိတဲ့ချင်ပိုယုံဟာမြောက်ကိုရီးယားတန်ယုံနဲ့အဆက်အသွယ်ရှိနေတယ်လို့အစီရင်ခံစာထဲမှာလည်းဖော်ပြထားပါတယ်ရှင်
။လူပေါင်း300ကျော်တိဆုံးခဲ့ရတဲ့တောင်ကိုရီးယားခီးတဲ့တင်ကရုတ်တင်မောနှိမ့်မှုဖြစ်ပွားခဲ့တာနှစ်လနီးပါးရှိလာချိန်မှာပဲတင်မောမနစ်ခင်ဆွန့်ခွာထွက်ပြေးခဲ့ကြတဲ့တင်မောကက်ပတင်ရဲ့ဝန်ထမ်းတွေကိုလူသက်မှုပအဝန်တခြားမှုတွေနဲ့စတင်ဆက်ဆင်းနေပါပြီ။တင်မောကက်ပတင်လီဂျုံဆော့နဲ့ တင်မောသား၃ယောက်တို့ကိုတမင်တက်တက်လှည့်လျူရှုတဲ့ပြစ်မှုလောက်ရကြောင်းလူသေးစေမှုနဲ့တရားဆက်ဆိုထားတာဖြစ်ပြီးပြစ်မှုထင်ရှားရင်ဒေသန္တိကြခံရနိုင်ပါတယ်။နောက်ထပ်တင်မောသား၁၀ယောက်ကတော့ဒီလောက်မပြင်းထန်တဲ့နမောနမဲမှုနဲ့တရားဆက်ဆိုခံရတာပါ။ဆွဆွဲခံသူအားလုံးကိုဂန်ဂျူးတရားရုံးမှာဒီကနေ့ပဲရုံးထုတ်ခဲ့ပါတယ်။ကရုတင်မောစီဝေါ်နှိမ့်မြုပ်မှုတွင်တင်ဆုံးသွားသူတွေထဲမှာတောင်ကိုရီးယားနိုင်ငံအနောက်တောင်ဘက်ဂန်ဂျူးမျိုးအနာကအပန်းဖြေကျွန်းကိုအလတ်ရခီးထွက်ဖို့တွားကြတဲ့ထက်တန်းကျောင်းသားအများစုပါဝင်ခဲ့ကြတာပါ။တည်ဆုံးသူမိသားစုဝင်တွေဆွေမျိုးတွေနဲ့ဒါဇင်နဲ့ချီပြီးတရားခွင်ကိုလာရောက်နားထောင်ကြမှာတရားရုံးတာဝန်ရှိသူတွေနဲ့လည်းရုံးဝင်းဆန်ခတ်တွေဖြစ်ပွားခဲ့ပါတယ်။
ဘရာဇီးနိုင်ငံရဲ့အကြီးဆုံးမြို့ဖြစ်တဲ့ဆောက်ပေါလိုမှာကမ္ဘာဖလားဘောလုံးပြိုင်ပွဲမစခင်ရပ်ပိုင်းအတွင်းမှာပဲတဲယူပို့ဆောင်ရေးကိုချိန်ချောက်ခဲ့တဲ့မြေအောက်ယထာအလုတ်သမားတပိတ်ကိုဆုံးသက်ဖို့တနင်္လာနေ့နောက်ပိုင်းမှာတပိတ်မှောက်လုတ်သားတွေကဆုံးဖြတ်လိုက်ကြပါတယ်။9ရက်ကြာတပိတ်မှာပါဝင်ခဲ့လို့အလုတ်ထုတ်ပြစ်လိုက်တဲ့အလုတ်သမား42ဦးကိုတပိတ်အဆုံးသက်ဖို့နောက်ဆုံးဆုံးဖြတ်ချက်မချခင်မှာပြန်ခန့်ရမယ်လို့တမကကတောင်းဆိုနေတာပါ။တပိတ်ဟာတရားမဝင်တာကြောင့်ဒီ debate ပထမ၄ရက်အတွက်ဒန်ချင်းငွေဒေါ်လာ 35,000 ပေးဆောင်ဖို့ဆောက်ပေါ်လူအလုတ်သမားတရားရုံးကအလုတ်သမားသမဂ္ဂကိုပြစ်ဒဏ်ချမှတ်ထားတာပါ။အလုတ်ရက်နေတဲ့ရက်ဒီနောက်ထပ်တစ်ရက်ချင်းအတွက်ဒေါ်လာငွေပေါ့နော်စုစုပေါင်း 32,000 ကျော်တိုးပြီးတော့ပေးဆောင်ရမယ်လို့လည်းတရားရုံးကဆုံးဖြတ်ထားပါတယ်ရှင်
ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ရင်ချင်နိုင်တို့ချင်ညာပေးကြတာပါရှင်။ခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါရောင်းမယ်။2013ခုနှစ်ကုန်မှာယုံကြည်ချက်ကြောင့်အချင်းကျခံရသူတဦးတယောက်မှမကြံရှိစေရလို့သမ္မတဦးသိန်းစင်ကကြေညာပေးပြီးတဲ့နောက်2013နှစ်ကုန်ကစလို့နိုင်ငံရေးအကျဉ်းသားဥယေကတော့နောက်ထပ်၄ဆတိုးလာတယ်လို့နိုင်ငံရေးအကျဉ်းသားရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။တခြားလှုပ်ရှားသူတွေကိုအာဏာပိုင်တွေကပုံမှန်အမျိုးမျိုးတက်ပြီးတော့ဆက်ပြီးတော့ဖမ်းဆီးနေတာဟာဆိုရင်လက်ရှိပေါ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးဖြစ်စဉ်ရုတ်ရော့နေတာကိုပြသရလဲရောက်ပါတယ်တဲ့။ဒါကြောင့်သမရဦးသိန်းစေအနေနဲ့ကိုပေးထားတဲ့ဂရီကိုကိုတီပါလို့လဲတောင်းဆိုလိုက်ကြပါတယ်။အသေးစိတ်ကိုမတ်စုမွန်ကဆက်ပြီးတော့ပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်2013နှစ်ကုန်ပိုင်းမှာတယောက်မကြမ်းအကုန်လွတ်ပေးမယ်လို့သမ္မတကကတိပေးခဲ့ပေမဲ့လို့နှစ်ကုန်မှာတော့နိုင်ငံရေးအကျဉ်းသားဥယေ30လောက်ကြံခဲ့ပါတယ်သူတို့ကိုလွတ်ပေးဖို့ဆက်ပြီးတော့တောင်းဆိုနေချိန်မှာပဲ2013နှစ်ကုန်ကနေစလို့မြန်မာနိုင်ငံအဟွမ်းနိုင်ငံရေးအကျဉ်းသား60အထိမ့်သိမ်းခံရပြီးတော့တက်ကြွလှုပ်ရှားသူ85ဦးတရားစွဲခံရပြီးအခုလက်ရှိတရားရုံးမှာအမှုရင်ဆိုင်နေကြရပါတယ်နောက်ဆုံး2014မေလကုန်မှာဆိုရင်နိုင်ငံရေးတက်ကြွလှုပ်ရှားသူ26ဦးထောင်ချခံလိုက်ရပါတယ်။ဒီလိုသာနိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုဆက်ပြီးတော့ဖမ်းနေမယ်။ဖမ်းဆီးခံရတဲ့နှုံးကလည်းဆက်တိုးလာနေမယ်ဆိုရင်သမရဦးသိန်းစိန်ကိုပေးတဲ့ဂရီကိုကိုဖောက်ဖြတ်တာပဲလို့နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလှုပ်ရှားသူတွေကပြောဆိုလိုက်ပါတယ်။အခုဆိုရင်နိုင်ငံရေးအကျဉ်းသားဥယေက၄ဆလောက်တိုးလာနေတဲ့အနေအထားဖြစ်တယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအဖွဲ့ABBB ရဲ့အတွေ့အမှုကိုတိတ်နိုင်ကပြောပါတယ
်ဒီလောလောဆယ်နိုင်ငံရေးအကျဉ်းသားဒီပြည်နဲ့ကုန်လက်ချီမှာအလောက်30ကျန်တယ်အလောက်30ကျန်တယ်နိုင်ငံရေးပုံမှန်လေးလောက်တက်မှတ်ထားတဲ့အားလေးကိုတော့ဥမာဆက်ကွက်တဲ့လို့၅ညလို့၅ခါခွေလို့ပုံမှန်16လို့လွတ်ပေးလိုက်တယ်ဒီပြည်နဲ့သူ့မဲ့အဲ့ဒါနဲ့ဆက်ဆက်ပြီးတော့ဆွဲထားတဲ့ဥမာဒီလူကိုပဲဟိုလက်နဲ့ကြိုက်ဆောင်မှုလို့အမှုတွေကျန်နေတဲ့အားလေးကိုအဲ့လူတွေခြံထားတာအလောက်30ရှိတယ်ဆိုတော့အခုကအရောက်60ဆိုတဲ့ကကြတော့ဒီနှစ်ထဲမှာအခုဖမ်းရတဲ့လူကလည်း85ဦးဖြစ်နေတယ်ဆိုတဲ့ကကြတော့ခါကြတော့ဒီတိတ်မကြခင်ကာလပါပဲနောက်တာ40ဖြစ်လာဖို့ရှိတယ်ဆိုတော့သူပြောမှုဖြစ်တာပါလေ
သမ္မတရဲ့လမ်းညွှန်ချက်နဲ့လက်ရှိနိုင်ငံရေးအကျဉ်းသားစီစဉ်ရေးကော်မတီတွေဖွဲ့လက်ကျန်နိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပေးနိုင်မှုဆောင်ရွက်နေကြချိန်မှာပဲအခုလိုမျိုးအစိုးရဘက်ကနေနိုင်ငံရေးတက်ကြွလှုပ်ရှားတဲ့သူတွေကိုပုံမှန်အမျိုးမျိုးတက်ပြီးတော့ဖမ်းဆီးထိန်းသိမ်းတရားစွဲဆိုထောင်ချနေတဲ့အခြေအနေဟာလက်ရှိအစိုးရပေါ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးလမ်းကြောင်းအားနည်းလာနေတာကိုပြသရာရောက်တယ်လို့လည်းကိုတိတ်နိုင်ကဆိုပါတယ်အစိုးရနဲ့နိုင်ငံရေးအင်အားစုတွေကြားနိုင်ငံရေးအကျဉ်းသားဆိုတဲ့ဝေါ်ဟာရအပေါ်အတိတ်ပဲဖွင့်ဆိုချက်ကအရေးကြီးတဲ့အခန်းကဏ္ဍမှာဖြစ်နေတယ်လို့လည်းနိုင်ငံရေးအကျဉ်းသားလှုပ်ရှားသူတွေကထောက်ပြပါ
ဒီလိုမဖြစ်အောင်လို့ကတော့ကျွန်တော်နိုင်ငံရေးအကျဉ်းသားအဓိပ္ပာယ်ဖြစ်ဆုံးချက်ကိုကျွန်တော်တို့ဒီနှုတ်နှစ်ဖက်အားလုံးကသဘောတူညီတဲ့ဒီအဓိပ္ပာယ်ဖြစ်ဆုံးချက်တစ်ခုဖြစ်ဖို့လိုတယ်။ဒါတော့ဒီဖြစ်ဆုံးချက်အပေါ်မှာနိုင်ငံရေးအကျဉ်းသားချင်းသတ်မှတ်ခြင်းမသတ်မှတ်ခြင်းဆိုတဲ့ကိစ္စကိုကျွန်တော်တို့ကပြောလို့ရတယ်။အခုကကျွန်တော်တို့ကနိုင်ငံရေးအကျဉ်းသားအကျဉ်းသားလို့ပြောနေတယ်။ဒီအစိုးရဖက်ကတူတူရဲ့ဒီပြည်ထောင်နဲ့ မဟုတ်ဘူးလို့ပြောနေတယ်ပြောနေတဲ့ကိစ္စမျိုးနဲ့ပြင်ဆိုင်နေရတာပေါ့အဲ့လိုမျိုးဒီနိုင်ငံရေးကိစ္စဒီလိုအဓိပ္ပာယ်ဖွင့်ဆိုချက်ကပို့ပြီးတော့အရေးကြီးတယ်နှစ်ဦးနှစ်ဖက်လက်ခံနေတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မျိုးကိုကျွန်တော်တို့ကြိုးစားပြီးတော့ဆွဲဖို့အရေးကြီးကြီးဆွဲဖို့လိုတယ်အုံမာတွေပေါ့ဒီပုံမှန်ဆက်ချေတို့ငါးငါးခါခွေတို့ဒီငါးညာတို့ဆက်ကုတ်တို့ဆက်ကပ်ဒီပုံမှန်တွေကပြည့်ပြည့်နှင်းကလွတ်ပေးလိုက်ပြီမဲ့ဒီပုံမှန်တွေကဖြတ်တာမဟုတ်ဘဲနဲ့ဒီပုံမှန်တွေကဆက်ရှိနေတယ်အခုခန်းတဲ့လူတွေကလည်းဒီပုံမှန်တွေနဲ့ပဲဆက်ပြီးတော့ဖတ်ပြီးခံနေရတယ်ဆိုတော့ကနိုင်ငံရေးအကျဉ်းသားဖြစ်စဉ်နဲ့ပုံမှန်မျိုးတွေကိုပြင်ဆင်တာတို့ဒီကြောင်းနေတာကိုပယ်ဖြတ်တာတို့လုပ်ရမယ်လို့ကျွန်တော်တို့ကအဲ့လိုတိုက်တွန်းထားတာ
သမရရဲ့လမ်းညွှန်ချက်နဲ့ပြည်ထောင်စုဝန်ကြီးဦးစိုးသိန်းဦးဆောင်တဲ့ပြည်ထရေးရှေ့နေချုပ်ယုံအထူးစုံစမ်းစစ်ဆေးရေးအကျဉ်းဦးစီးဌာနလူခွေကော်မရှင်လွတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးအကျဉ်းသားဟောင်းတွေပါဝင်တဲ့လက်ကျန်နိုင်ငံရေးအကျဉ်းသားများစီစဉ်ရေးကော်မတီကဖော်ဆောင်နေပါတယ်။သမရအနေနဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံရဲ့တိုးတက်ဖြစ်ထွန်းနေတဲ့နိုင်ငံရေးဖြစ်စဉ်ထဲမှာယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူတွေလည်းပါဝင်စေလိုတဲ့အတွက်လက်ကျန်နိုင်ငံရေးကျင်းသားများစီစီကော်မတီကနေတမရကိုတင်သွင်းလာတဲ့စည်ရင်းမှာဥယျာဉ်အတိုင်းစီစစ်ပြီးတော့လှုပ်ပေးနေတယ်လို့တစ်ဖက်ကပြောဆိုနေချိန်မှာပဲတခြားတစ်ဖက်မှာတော့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုပုံမှန်ခေါင်းစဉ်အမျိုးမျိုးတက်ပြီးတော့ဆက်ဖမ်းနေတာကတော့အပြောနဲ့အလုပ်နဲ့မညီတဲ့လုပ်ရဖြစ်တယ်လို့လည်းနိုင်ငံရေးအင်အားစုတွေကဝေဖန်ပြောဆိုနေကြကြောင်းပါရှင
်မဆုမွန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုကတော့တွေ့ဆုံမေးမြန်းခန်းတစ်ခုကိုတင်ပြပေးမှာပါအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်အခြေဆိုင် IRI နိုင်ငံတကာ Republican ဌာနကြီးကနေမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးခီးရောက်အောင်တွန်းအားပေးတဲ့အနေနဲ့နိုင်ငံရေးပါတီတွေနဲ့လူမှုအခြေပြုအဖွဲ့အစည်းတွေကိုစွန့်ရည်မြန်မာရေးသင်တန်းတွေပေးနေတဲ့အကြောင်း IRI ရဲ့ဒုတိယဥက္ကဋ္ဌတွန်းဂါရက်ကပြောဆိုလိုက်ပါတယ်ဒီနှစ်ကုန်ပိုင်းကျင်းပဖို့ရှိတဲ့ဂျားပြတ်ရွေးကောက်ပွဲပြင်ဆင်မှုတွေအတွေ့နိုင်ငံရေးပါတီတွေကိုကူညီနေတဲ့အကြောင်းနဲ့ AB လကထုတ်ပြန်ခဲ့တဲ့ IRI ရဲ့ထင်မြင်ချက်စက်တမ်းမှာဒီမိုကရေစီစနစ်ကသာနိုင်ငံတိုးတက်ရေးအတွက်အကောင်းဆုံးနည်းလမ်းဖြစ်တယ်ဆိုတာကိုအများစုကလက်ခံကြတာတွေ့ရတယ်လို့လည်းမစ္စတာဂါရက်ကပြောပါတယ်မြန်မာနိုင်ငံကိုပြီးခဲ့တဲ့သတင်းဘက်ကရောက်ရှိခဲ့တဲ့ IRI ရဲ့ဒုတိယဥက္ကဋ္ဌထွန်းဂါရက်ကိုဒေါခင်ဆိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားပါတယ်ရှင
်အခုလိုတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်အမေရိကန်ရဲ့ထိတွေ့ဆက်ဆံရေးမှုဟာမြန်မာပြည်ပြုပြင်ပြောင်းလဲရေးအတွက်တွန်းအားတွေဖြစ်ခဲ့တယ်လို့သမ္မတဥပမာယူဆပါတယ်IRI နေနဲ့ကိုဒီယူဆချက်ကိုသဘောတူပါလားရှင
် I think IRI activities in support of the pro democracy movement in Burma
IRI ကမြန်မာနိုင်ငံရဲ့ဒီမိုကရေစီအရေးလှုပ်ရှားမှုတွေကိုကူညီခဲ့တာ1992ခုနှစ်ကတည်းကဆိုတော့နှစ်တော်ကြာခဲ့ပါပြီအဲ့ဒီတုန်းကထိုင်းမြန်မာနယ်စပ်ကလှုပ်ရှားသူတွေကိုကူညီခဲ့တာပါအမေရိကန်ရဲ့ထိတွေ့ဆက်ဆံရေးမှုကထိရောက်တယ်လို့ပြောရမှာပါ
IRI အဖွဲ့အစည်းဟာကမ္ဘာတစ်ဝှမ်းနိုင်ငံတော်များများမှကျင်းပတဲ့ရွေးကောက်ပွဲတွေကိုအကဲခတ်လှည့်လာတဲ့အစဉ်အလာရှိပါတယ်။မြန်မာနိုင်ငံမှာ2015ခုနှစ်ကျရင်ကျင်းပမဲ့ရွေးကောက်ပွဲကိုအကဲခတ်လှည့်လာဖို့အစီအစဉ်ရှိပါလားရှင်
။ You know in some ways that's a bit soon to say the elections are still a ways off.
ဒီချိန်မှာပြောဖို့စောသေးတယ်လို့အဲ့ဒီမတိုင်ခင်မှာလည်းအခြေအနေကပြောင်းလဲနိုင်ပါတယ်။လောလောဆယ် IRI အနေနဲ့မြန်မာပြည်တော်ကနိုင်ငံရေးပါတီတွေလူတို့အခြေပြုအဖွဲ့အစည်းတွေနဲ့လှုပ်ရှားသူတွေကိုဒေတာဆိုင်ရာရွေးကောက်ပွဲတွေကိုကြကြပြန့်ပြန့်အကဲခတ်လေ့လာဖို့ပြင်ဆင်ရေးနဲ့တည်တင်တည်ထိုက်တဲ့အချက်လက်တွေကိုပညာပေးကူညီနေပါတယ်2015ရွေးကောက်ပွဲကိုလေ့လာဖို့စီစဉ်နေတယ်လို့ဒီနှစ်ထဲကျင်းပမယ့်ဂျာပြတ်ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေပြင်ဆင်နိုင်အောင်လဲ IRI ကကူညီနေပါတယ
်မြန်မာအစိုးရတာဝန်ရှိသူတွေဘက်ကရောရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပညာပေးတဲ့လုပ်ငန်းတွေမှာပူးပေါင်းဆောင်ရွက်တာတွေရှိပါသလား
As of now we've been able to conduct training programs in every state.
အခုချိန်ထိတော့ပြည်နယ်တိုင်းလိုလိုမှာ IRI ကပညာပေးသင်တန်းတွေပေးလို့ရပါတယ်။လိုအပ်တဲ့သင်တန်းခန်းမတွေကအစနေရာထိုင်ခင်းအဆုံအလုံးအဆင်ပြေပါတယ်။ IRI ဝန်ထမ်းတွေကလည်းလွတ်လွတ်လပ်လပ်သွားလာလှုပ်ရှားလို့ရတယ်ဆိုတော့ဘာအခက်အခဲမှမရှိပါဘူး
။ IRI ကဧပြီလတုန်းကထုတ်ပြန်လိုက်တဲ့မြန်မာပြည်ရဲ့အခြေအနေပေါ်လူမှုထင်မြင်ချက်စစ်တမ်းဟာပဂရိအခြေအနေကိုမထင်ရဘူး။သိအကောင်းမြင်လို့ ਨੇ ဆိုပြီးဝေဖန်တဲ့လူတွေရှိပါတယ်။အဲ့ဒီလိုဝေဖန်တဲ့သူတွေကိုဒီစစ်တမ်းနဲ့ပတ်သက်ပြီးဘလို့များရှင်းပြခြင်းပါလဲရှင်
။ I was traveling in one state just the last few days and actually we had people some of them former political prisoners.
ဒီအပိုင်းအတွင်းမှာကျွန်တော်မွန်ပြည်နယ်ကိုခီးထွက်ခဲ့ပါတယ်။အဲ့ဒီခီးစဉ်အတွင်းမှာနိုင်ငံရေးအကျဉ်းသားဟောင်းတွေအပါအဝင် IRI စစ်တမ်းပါအချက်လက်တချို့ပေါ်မကျင်းနဲ့ကြတဲ့ဝေဖန်နေကြတဲ့သူတွေနဲ့လည်းတွေ့ဆုံခဲ့ရပါတယ်ကျွန်တော်တို့ဘက်ကလည်းဒီစစ်တမ်းကိုဘလို့ပုံစံနဲ့ကောက်ဖို့အစီအစဉ်ခဲ့တာကအစတနိုင်ငံလုံးအတိုင်းတာကိုပြည်နယ်အလိုက်ဒေသအလိုက်အခြေခံပြီးစစ်တမ်းကောက်ယူပုံတွက်ချက်ပုံကိုရှင်းပြခဲ့တော့သူတို့နားလည်သားကြပုံရပါတယ် ဒီစစ်တမ်းရဲ့တွေ့ရှိချက်ကတစုံတရာရဲ့အကြိုက်နဲ့ကိုက်ချင်မှကိုက်မယ်ဆိုတာကိုလည်းသဘောပေါက်ကြပါရယ်စိတ်ဝင်စားဖို့ကောင်းတာကဒီစစ်တမ်းမှာဒေါအောင်ဆန်းစုကြည်တမရလောင်းအဖြစ်အရွေးခံနိုင်အောင်ဖွဲ့စည်းပုံကိုပြင်ဖို့ပြန်လည်သုံးသပ်ဖို့လိုအပ်တယ်ဆိုတာကိုအများစုကလက်ခံကြတာတွေ့ရပါရယ်ဒီမိုကရေစီရေးနဲ့ပတ်သက်လို့လည်းအတော်များများကစိတ်ဝင်စားပြီးရွေးကောက်ပွဲရှိရင်မဲပေးကြဖို့ဆန္ဒရှိတာတွေ့ရပါရယ်ဒီလူထုထင်မြင်ချက်စစ်တမ်းအရာဒီမိုကရေစီစနစ်ကသာနိုင်ငံတိုးတက်ဖို့အကောင်းဆုံးနည်းလမ်းဖြစ်တယ်ဆိုတာကိုတော့လူတူးကတခဲနဲ့ထောက်ခံကြတာတွေ့ရပါတယ
် IRI အနေနဲ့မြန်မာပြည်ကနိုင်ငံရေးပါတီတွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေကိုကူညီတဲ့အစီအစဉ်တွေရှိတယ်ဆိုတော့ဘလို့အစီအစဉ်တွေလဲဆိုတာသိပါရစေ
For political parties for instance we had trainings going on this past weekend as I mentioned in Mon State and what we did
ဒီတဲ့ပတ်ထဲမှာပဲနိုင်ငံရေးပါတီတွေကလှုပ်ရှားသူတွေကိုတင်နန်းတွေပြင်နေပါတယ်ကျွန်တော်သွားခဲ့တဲ့မွန်ပြည်နယ်မှာလည်းတင်နန်းတွေရှိပါတယ်နိုင်ငံရေးပါတီတွေကခေါင်းဆောင်တွေစီယုံလှုပ်ရှားသူတွေကိုမဲဆန္ဒဖြင့်ပြည်သူတွေနဲ့ဘလို့တိုက်ရိုက်ထိတွေ့ဆက်ဆံရမလဲပြည်သူတွေရဲ့အတန်တွေစွန့်ရင်နေကြတဲ့ချက်လက်တွေကိုနားထောင်ပေးဖို့လေ့ကျင့်သင်တန်းပေးနေတာဖြစ်ပါတယ်ခင်းနဲ့အညီဘဲနိုင်ငံရေးပါတီတွေမှာမဆိုရှိတဲ့နဲ့အခြေခံလုပ်ငန်းကျင့်ကြံမှုတွေနဲ့ပတ်သက်ပြီးအတွေ့အကြုံနဲ့အမြင်ချင်းဖလှယ်ဆွေးနွေးကြပါတယ်အချင်းချင်းဆက်သွယ်ရေးဝါဒမဲဆန္ဒရှင်တွေအတွက်အရေးကြီးတဲ့အမှားစကားတွေဘလို့ပါကြမလဲပါတီတွေဘလို့စုဆောင်းကြမလဲရွေးကောက်ပွဲအတွက်ပြင်ဆင်မှုစတာတွေကိုတင်နန်းပေးပါရယ်မြန်မာနိုင်ငံတဝန်းနိုင်ငံရေးပါတီတွေဖွံ့ဖြိုးတိုးတက်ရေးအတွက်ဒီလိုအခြေခံတင်နန်းတွေနဲ့ပံ့ပိုးကူညီပေးနေရပါ Civil Society လူထုအခြေပြုအဖွဲ့အစည်းတွေအတွက်တော့ဒီမိုကရေစီအတွင်းကူပြောင်းရေးမှာစွမ်းရည်မြင့်မားအောင်အယုံဆိုင်ကူညီပေးနေပါရယ် Civil Society ဆိုတာရွေးကောက်ပွဲကိုစောင့်ကြည့်အကဲခတ်ရတယ်လို့အစိုးရကလည်းမျက်ခြေမပြတ်စောင့်ကြည့်ဖို့လိုပါတယ
်ဘယ်နိုင်ငံရေးပါတီတွေပါဝင်ပါလဲ
And so it's a broad spectrum of political parties One of the policies of
နိုင်ငံရေးပါတီတွေကြကြံပြက်ပြက်ပါဝင်ကြပါတယ်။ IRI ရဲ့မူဝါဒအရဘယ်ပါတီကိုဖြင့်တည်ထောင်ရွေးမယ်လို့သတ်မှတ်ထားတာမရှိပါဘူး
။အနာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီကရော IRI ရဲ့တင်နန်းတွေကိုတက်ဖို့သူတို့ရဲ့ပါတီဝင်တွေကိုဆစ်လွတ်တာရှိပါသလား
? They do and they participate in multi-party sessions which I think is a very important
သူတို့တင်နန်းတွေတက်ပါတယ်။ပါတီစုံပါဝင်တဲ့တင်နန်းတွေကို USDP ပါတီကလည်းပါဝင်တက်ရောက်ပါတယ်။ဒါဟာတည်ရည်ကြီးတဲ့လုံနီလုံဟံမှာပဲမတူ क्वे ပြတဲ့နိုင်ငံရေးပါတီတွေကလူတွေဒီလိုခေါင်းစဉ်တူတင်နန်းမျိုးမှာတွေ့ဆုံကြပြီးအမြင်ချင်းဖလှယ်ကြဖို့ဆွေးနွေးကြဖို့အခွင့်အရေးတည့်ရပါပဲ
ဒါနဲ့အမေရိကန်ရဲ့မြန်မာနိုင်ငံပေါ်ပိတ်ဆို့မှုတချို့ကြံနေသေးတာနဲ့ပတ်သက်လို့ရောဘယ်လိုများရှုမြင်ပါလဲ
At the moment the International Republican Institute works in more than 70 countries around the world
အားအားဟာလောလောဆယ်ကမ္ဘာတဝန်းကနိုင်ငံပေါင်း80ကျော်မှာကူညီပေးနေတာဖြစ်ပါတယ်အဲ့ဒီနိုင်ငံတွေမှာဖြစ်ထွန်းမှုအခြေအနေတွေကမတူကြပါဘူးနိုင်ငံတကာနိုင်ငံချင်းစီအလိုက်အယုံဆိုင်ပြီးကူညီရတာတွေရှိပါတယ်ဒီနိုင်ငံမှာတော့နိုင်ငံရေးပါတီတွေနဲ့လူထုအခြေပြုအဖွဲ့အစည်းတွေတိုးတက်ရာတိုးတက်ကြောင်ပံ့ပိုးပေးနေပါတယ်ဒီလိုကူညီတဲ့နေရာမှာဘယ်ဘက်ကမှယက်တီလို့မရပါဘူးအစိုးရရဲ့မူဝါဒကိုရောနိုင်ငံရေးပါတီတွေနဲ့မူဝါဒကိုပါဖက်လိုက်လို့မရပါဘူး IRI ဟာ USAID ရဲ့ရန်ပုံငွေနဲ့တချို့အစီအစဉ်တွေကိုလက်ပတ်တဲ့ဆိုပေမဲ့အမေရိကန်အစိုးရနဲ့မဆိုင်တဲ့တရားလွတ်လပ်တဲ့အဖွဲ့အစည်းဖြစ်ပါတယ်
မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့လူမှုရေးအခြေအနေကိုဘယ်လိုများသုံးသပ်လို့ရပါလဲရှင
် I was able to see two sets of training with Burmese activists one of those programs was a leadership
မြန်မာနိုင်ငံကလှုပ်ရှားသူတွေအတွက်ပေးနေတဲ့တင်နန်းတစ်ခုကိုလေ့လာခွင့်ရခဲ့ပါတယ်IRI ရဲ့တုံးရင်ကြာတင်နန်းအတွက်မြန်မာပြည်တဝန်းကလူငယ်ကောင်းဆောင်တွေအမျိုးသမီးအရေးလှုပ်ရှားသူတွေအတက်တရော်ရှင်ပြန်ခဲ့ကြတာတွေ့ရပါတယ်သိစိတ်ဝင်စားကြပါတယ
်ဟုတ်ကဲ့ကျွန်မနောက်ဆုံးမေးချင်တာကတော့ IRI ကနေအကောင့်ထဲပေါ်နေတဲ့အစီအစဉ်လေးပေါ်မှာကျေနပ်အားရမှုရှိပါလားရှင
် I would say it's going very well I was impressed by the program this week I came here from Hong Kong
သိအဆင်ပြေတယ်လို့ပြောလို့ရပါတယ်ဒီကအစီအစဉ်တွေကကျေနပ်စရာကောင်းပါတယ်ကျွန်တော်ဟောင်ကောင်ကနေဒီကိုလာခဲ့တာပါဟောင်ကောင်ကနေတရုတ်ပြည်ကအစီအစဉ်တွေကိုလေ့လာခဲ့ပါတယ်အဲ့ဒီမတိုင်ခင်ယူကရိန်းကိုလည်းရွေးကောက်ပွဲလေ့လာခဲ့ခဲ့ဖို့အတွက်ဝင်ခဲ့ပါသေးတယ်ကဘာပတ်နေသလိုပါပဲဒီက IRI ဝန်ထမ်းတွေကကြမ်းကျင်စားတဲ့နေရာတွေခွဲပြီးတင်နန်းတွေတပြိုင်တည်းပြင်နေတာအောက်မြင်ပါတယ်တင်နန်းသားတွေနဲ့လည်းခင်ခင်မင်မင်ရှိနေကြပြီးမိတ်ဆွေတွေလည်းတူပါတယ်မြန်မာနိုင်ငံရဲ့ပြည်သူတွေနဲ့ယဉ်ကျေးမှုအကြောင်းအများကြီးလေ့လာဖို့လိုပါသေးတယ်
Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရေးလုံခြုံရေးမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုယဉ်ကျေးမှုဆိုတာသူတို့အတွက်ကမဆိတ်မှုလေ။ဈေးကလည်းဒုံညင်း
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
yeah ne sai lo le ne po lo khet khet da ba ka cha le ma ni ni ya da ba ka cha le ko win de sha ni ya da ni ba pa sao ma ya yang sha da ma na bai ho zee bo yang sha da
myama ne naing ga da ga mwe ye ji ye zee kwe a lou kai ne a khwin lan ba win si bwa ye san ya a chi ni phit pyet dwe ko a pat sin tanin la ni nya ba ma si bwa ye kan na ga ni thau lwin pe ni ba de di a season ko viewer ye internet sa myet na burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
viewer ရဲ့အင်ကာညာချန်ထုတ်လွှင့်ချက်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်သောရရှင်များရှင်မြမပကြီးလောကမှာ modern art လို့ခေါ်တဲ့ခေတ်သစ်ပကြီးကိုဦးဆောင်ခဲ့သူတူဖြစ်တဲ့ပကြီးဆရာကြီးဦးခင်မောင်ရင်ဟာဒီကနေ့ရန်ကုန်မြို့မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်ကွယ်လွန်ချိန်မှာအသက်86နှစ်အရွယ်ရှိပြီဖြစ်တဲ့ဦးခင်မောင်ရင်ဟာသူပကြီးယူအဆအတိုင်းလွတ်လွတ်လပ်လပ်ရေးဆွဲတတ်သူဖြစ်တာကြောင့်သူကွယ်လွန်သွားတာဟာမိမိယူအဆပေါ်မှာအခိုင်အမာရပ်တည်တဲ့ပကြီးရှေ့ဆောင်တူဆုံးရှုံးတာဖြစ်တယ်လို့ဆွေဆောင်ရအမှုပညာရှင်ကြီးဦးဝင်းဖေကမှတ်ချက်ပြုပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပကြီးဆရာကြီးဦးခမောင်ရင်ဟာကင်ဆာရောဂါကြောင့်တလာနီးပါးဆေးရုံတက်ပြီးဆေးကုသမှုခံယူနေရကဒီကနေ့ညနေပိုင်းမှာကွယ်လွန်ခဲ့တာဖြစ်ပါတယ်ဆရာဦးကမောင်ရင်ကွယ်လွန်ကြောင်းကိုတော့ပကြီးဆရာဦးဖေညွန့်ဝေကအခုလိုပြောပါတယ်
။အင်းလုံးဆေးရုံကျွန်တော်အချိန်တော့တည်ကြမယ်။ကျွန်တော်ဒီဟုံးဝင်လာတော့၃နာရီခွဲ၊၃နာရီခွဲဆိုသူတို့လှမ်းပြောတော့၅မိနစ်လောက်ပဲရှိသေးတယ်လို့ပြောတယ်၊၅မိနစ်၃မိနစ်ဆိုလေ။ဒီတော့တင်းမတော့။ဟာကင်းစားလို့စီ။ဒီလေကြောင်းပေါ့။ဟာဟာ
။ပကြီးဦးကမောင်ရင်ဟာမြမပြီမာ modern art လို့ခေါ်တဲ့ခေတ်သစ်ပကြီးကိုဥဆောင်ရေးဆွဲရမှာပါဝင်ခဲ့သူတူဖြစ်တယ်လို့ဦးဖေညွန့်ဝေကပြောပါတယ်။
သူကတော့ဗျာကျွန်တော်အမြင်တော့ပြောရင်သူကဟိုခေတ်သစ်ပကြီးတဲ့ပါတော့ဗောလေမော်ဒန်ဗောနော်ဒီမော်ဒန်မမတစ်ကဟိုကနည်းနည်းပြောကြဆိုရင်လွတ်လွတ်လပ်လပ်ရေးဆွဲတာဗောနော်အက်စထရိုက်လိုဟာမျိုးဗောလေမော်ဒန်ရဲ့ခေတ်ဥခေါင်းဆောင်တွေပဲဗောလေခေါင်းဆောင်နဲ့တယောက်ပါဝင်ဗောလေ
မြမပကြီးလောကမှာတော့ခေတ်သစ်ပကြီးကိုဥကမောင်ဘန်ကဥဆောင်ခဲ့ပြီးပကြီးပေါ်ဥသက်ပကြီးခမောင်ရင်ပကြီးဝင်းဖေနဲ့ပကြီးအောင်စိုးတို့ဟာခေတ်သစ်ပကြီးရဲ့ဒုတိယမျိုးဆက်အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခေတ်သစ်ပကြီးကိုဥကမောင်ဘန်စီကနေအတူလေးလာခဲ့သူလည်းဖြစ်ဥကမောင်ရင်နဲ့ငယ်တငယ်ချင်းလည်းဖြစ်တဲ့ဆွေဆောင်ရအမှုပညာရှင်ပကြီးဆရာကြီးဦးဝင်းဖေကဥကမောင်ရင်နဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။သူကပိသုကာအင်ဂျင်နီယာဆိုတော့အစရကသူကပကြီးကိုသူကလေးလာ။သူကခစ်မိတဲ့လူသူကစာတော်တဲ့လူညံကောင်းတဲ့လူဖြစ်တဲ့အတွက်သူကအစောကြီးတွေကခစ်ပေါ်ပကြီးကိုသူကအစောကြီးနားလေတဲ့လူတယောက်ဖြစ်ပါတယ်။ကျေးဇူးပွဲရလဲအလွန်စောပါတယ်ဗမာပြည်မှာအများဆုံးပေါ့လေပကြီးရေးတဲ့လူတယောက်လည်းဖြစ်ပါတယ်ပကြီးကားကောင်းအဲ့လိုထောင်နဲ့ကြည့်ပြီးတော့အများကြီးရေးတယ်နေ့စဉ်လိုလိုရေးနေတဲ့လူတယောက်ဖြစ်ပါရေးအားအလွန်ကောင်းတဲ့လူတယောက်ဖြစ်တယ်သူ့ဩဇာလည်းတော်တော်ကြီးပါတယ်ခမောင်ရင်ကိုလေးစားတဲ့လူလည်းများပါတယ်ဗမာပြည်ပကြီးလောကမှာခစ်ပေါ်ရောရိုးရိုးရောသူ့ကိုလေးစားကြပါ
ပကြီးဦးခမောင်ရင်ကွယ်လွန်တာဟာယူဆတစ်ခုပေါ်မှာအခိုင်အမာရပ်တည်တဲ့ပကြီးရှေ့ဆောင်တူဆုံးရှုံးတာဖြစ်တယ်လို့လည်းဦးဝင်းဖေကသုံးသပ်ပါတယ်
။အမှုပညာခံယူချက်ကသူကခေပေါ်ပကြီးဖြစ်နေတယ်။ခေပေါ်ပကြီးရဲ့အစီအနစ်ကလွတ်လပ်ရတယ်ဗျ။ရဲရဲရင်ရင်သူကတွေးရတယ်၊ကြံစီရတယ်၊တီထွင်ရတယ်အဲ့လိုကိစ္စတွေရှိတယ်။အဲ့ဒီလိုခံယူချက်တွေနဲ့သူ့ရဲ့နေထိုင်မှုလွတ်လပ်ခြင်း၊ယိုသားခြင်း၊ရဲရင်ခြင်းအဲ့ဒီလိုဟာတွေရှိနေလို့လေးစားတဲ့လူလည်းများပါရဲ့။သူအခိုင်အမာရပ်တည်တဲ့ပကြီးရှေ့ဆောင်တယောက်ပေါ့ဗျာ။ဆုံးရှုံးနေပေါ့ဗျာ။ဒါမျိုးဆိုတော့ဒီလူတွေကနေအားကြပြီးအတူယူတယ်။နောက်အားကိုးတယ်၊မေးမြန်းတယ်၊ကိုးကားတယ်၊ဘာညာဆိုတော့အဲ့ဒီလိုအမိသေးတခုတော့ဆုံးရှုံးတော့တာပေါ့ဗျာ။ဒါလည်းဟိုအစားထိုးလို့မရဆုံးရှုံးမှုရပါပဲ
။ပကြီးဦးခမောင်ရင်ဟာရုပ်ရှင်ဒါရိုက်တာအဖြစ်နဲ့နမလက်လျှော့နေလီတော့နဲ့ဘတ်ဆန်ဘတ်မန်အကြောင်းဆိုတဲ့ရုပ်ရှင်ဇာတ်ကားနှစ်ကားကိုလည်းရိုက်ကူးခဲ့ပါတယ်။ဥက္ကမောင်ရင်ရဲ့ပကြီးကားတွေကိုမြမပြည်မာလာမကနိုင်ငံတကာကပကြီးစုဆောင်သူတွေကပါအလေးထားပြီးစုဆောင်ကြတာဖြစ်ပါတယ်။ဥက္ကမောင်ရင်ကိုဖခင်ဖြစ်သူအင်္ဂလန်နိုင်ငံသား Frank Swelcor ဦးသိန်းမောင်ကဦးတန်းမောင်နဲ့ဒေါ်မြတီတို့က1938ခုနှစ်မှာမွေးဖွားခဲ့တာဖြစ်ပါတယ်။မွေးချင်းညီကိုမောင်နှမ10ရောက်အနက်မှာအကြီးဆုံးသားဖြစ်ပြီးဥက္ကမောင်ရင်ဟာကွယ်လွန်သည့်အထိအင်တောင်မပြုတ်ခဲ့ပါဘူ
း VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်သောရရှင်တို့အခုနားဆင်နေကြရတာကတော့ BOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနိညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေထုတ်လွှင့်ပေးနေတာပါ။မကြခင်မှာတော့အင်ကာနိညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီမတိုင်ခင်တော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်ရှင်။တာလီဘန်အကျဉ်းသား9ဦးနဲ့အလဲအလှယ်လုပ်ပြီးလွတ်လာခဲ့တဲ့အမေရိကန်တပ်ဖြတ်ကြီးဘိုးဘယ်ဒေါ်ကိစ္စကိုလွှတ်တော်မှာဒီသတင်းဖတ်အတွင်းပထမဆုံးအကြိမ်ကြားနာပွဲလုပ်ဖို့ရှိပါတယ်။ဒီအကြောင်းကိုတော့ VOA သတင်းထောက်မိုက်ကယ်ဘိုးမင်းရဲ့သတင်းကိုဒီသတင်းဖတ်ရဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဖြစ်တဲ့ဦးတန်းလွင်ထွန်းကတင်ပြပေးထားပါတယ်ရှင်။
အစည်းအဝေးကာလ9နှစ်အတွင်းမှာရိုက်ပုတ်နှိပ်စက်ခံခဲ့ရပြီးလောင်ရင်ထဲမှာအထားခံခဲ့ရတယ်လို့တက်ကြက်ကြီးဘာဂဲကပြောတယ်လို့ဆိုပါတယ်။မေလ31ရက်နေ့ကလွတ်လာပြီးခဲကသူ့ကိုဂျာမနီမှာဆေးဝါးကုသမှုပေးနေရပါတယ်။သူလွတ်မြောက်ရေးအတွက်သမ္မတအိုဘားမားအစိုးရလှုပ်ဆောင်ခဲ့ပုံနဲ့ပတ်သက်လို့လည်းဂရဲရိုက်မှုတွေကအတန်ဆဲမသွားသေးပါဘူး။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Republican အမတ် Mike Roger က
This is a huge
regional issue. ထိုအင်းနဲ့ဒေသရဲနိုင်ငံရေးမှာပြဿနာတွေအကြီးအကျယ်ရှိလာပါလိမ့်မယ်။ကျန်းဖက်ဝါဒီတွေရဲ့တိုက်ပွဲမှာတရားခံတွေကိုအုံချခွင့်ပေးလိုက်တယ်လို့ဖြစ်နေပါပြီ။စစ်သားတွေအပြင်အကူအညီပေးဝန်ထမ်းတွေတန်တမန်တွေအားလုံးတွေအန္တရာယ်ပါပဲ။ဒီလိုလုပ်လိုက်တာဟာမသိရော်တဲ့အချိန်မှာမသိရော်တဲ့အထိပယ်ကိုဖော်လိုက်တဲ့သဘောပါ။ဒီအတွက်နှစ်တင်နဲ့ချီပြီးကျွန်တော်တို့ပေးဆက်ကြရပါလိမ့်မယ
်။အကျဉ်းသားလဲလှယ်ရေးမှာသမ္မတအိုဘားမားအစိုးရကလွှတ်တော်ကိုကြိုတင်အသိပေးဖို့ပြက်ကွက်ခဲ့တာကိုပါတီနှစ်ရစလုံးကလွှတ်တော်အမတ်တွေကမချေနှက်ကြောင်းတော့ဖော်ပြခဲ့ပါလေ။ဒါပေမဲ့လည်းဒီကိစ္စဟာပါတီဇွဲနဲ့တစ်ဖက်သက်ပုတ်ခတ်တဲ့ကိစ္စတော့မဟုတ်ပါဘူးလို့ဒီမိုကရက်တွေကပြောပါတယ်။အထက်လွှတ်တော်အများစုခေါင်းဆောင် Harry Reid က
အခုစစ်တမ်းတယောက်လွတ်လာရေးသမ္မတဥပမာရဲ့ဆောင်ရွက်မှုကိုစန့်ကျင်တဲ့သူတွေကအခွင့်အရေးတရားအနေနဲ့သုံးပြီးတော့ဝေဖန်တိုက်ခိုက်နေကြတယ်။တကယ်တမ်းမှာတော့ဒါနိုင်ငံအတွက်ညီညွတ်ညွတ်နဲ့ပျော်ပွဲဆင်နွှဲရမယ့်ကာလဖြစ်ပါတယ်။ဒါကိုနိုင်ငံရေးအကျိုးအမြတ်အတွက်သုံးချနေကြပါတယ်
။လွှတ်တော်တွင်ကြားနာပွဲတစ်ခုမှာတော့တက်ကြကြီးဘတ်ဒဲဟာအာဖဂန်တာလီဘန်တွေလက်ထဲကိုရောက်မသွားခင်မှာတပ်ထဲကနေထွက်ပြေးခဲ့သူဖြစ်တယ်လို့ဆိုတော့ပြန့်နှံ့နေတဲ့သတင်းတွေကိုစုံစမ်းဖို့ရှိပါတယ်။တပ်ထဲကနေပြေးတဲ့သူဟာတခြားရဲဘော်တွေကိုဒုက္ခရောက်စေသူဖြစ်တယ်လို့ Republican အမတ် Mike Roger ကပြောပါတယ်။သမ္မတဥပမာကတော့အခုဖြစ်ရက်ကိုအစိုးရကကင်တွယ်ခဲ့ပုံနဲ့ပတ်သက်ပြီးဘာအမှားအယွင်းမှမရှိကြောင်းယူဆဖို့မရပါဘူး။ဘရပ်ဆဲမြို့မှာရောက်ရှိနေစဉ်ပြီးခဲ့တဲ့အပတ်က
ဝါရှင်တန်မှာခုလိုပြောဆိုတဲ့အမျိုးမျိုးဖြစ်နေတာကိုခံဝေစရာမရှိပါဘူး။ American Uniform ဝတ်တပ်သားတယောက်ကိုဘရောမှာနောက်မှာချမ်းမထားခဲ့ဘူးဆိုတော့ခြေကံမူဝါဒအတိုင်းကျွန်တော်တို့လုပ်ခဲ့တာပ
ါအခုလိုဝေဖန်ပြောဆိုမှုအမျိုးမျိုးရှိနေတဲ့အတွက်တော့တက်ကြကြီးဘတ်ဒဲပြန်ရောက်လာရင်အောင်ပွဲခံကြိုးဆိုမဲ့ပွဲတွေကိုကျော်ပါသွားစေခဲ့ပါတယ်အမေရိကန်ကိုပြန်ရောက်ပြီးရင်လည်းသူထပ်ပြီးဆေးဝါးကုသမှုကိုခံယူရအောင်မှာဖြစ်ပါတယ်
တန်လွင်ထွန်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဏ္ဍကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။အခုကတော့သောရရှင်တို့စောင့်မျှော်နေကြတဲ့အင်ကာနိညာချန်ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။ကိုအောင်လွင်ဦးကစီစဉ်ပြီးထုတ်လုပ်သူကတော့မတ်စုမွန်ဖြစ်ပါရဲ့ရှင
်။သောရရှင်မခင်ဗျာ။အချင်းပြင်းနယ်မှာပြစ်ခတ်ရဆဲပြစ်ပြပြီးတိုက်ပွဲတွေပြန်ဖြစ်နေတာကူးဆိုရင်၃နှစ်ထိရှိလာနေတာဘယ်သူတွေမှတာဝန်ရှိသလဲ။ငင်းချင်းရဖို့အတွက်ဘာတွေလုပ်ဖို့လိုနေလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်။ကချင်ရေးမှာထဲထဲဝင်ဆောင်ရွက်နေကြတဲ့သူတွေနောက်နိုင်ငံရေးကောင်းဆောင်တွေကိုဆွေးနွေးကြဖို့လည်းဖိတ်ခေါ်ထားပါတယ်။ပထမဆုံးအနေနဲ့ကတော့ဒီ2011ခုနှစ်လွန်ခဲ့တဲ့3နှစ်တုန်းကအပြစ်ရခဲ့တဲ့နောက်ခံအခြေအနေကိုနည်းနည်းလောက်ကျွန်တော်ပြန်ကောက်ချင်ပါတယ်။ဆိုတော့ဒီအပြစ်ခတ်ရဆေးပြစ်ခတ်ရလည်း3နှစ်ရှိတော့ပါပြီ။ဆိုတော့ KIO 2ဥက္ကဋ္ဌဟောင်းလည်းဖြစ်တဲ့ဒေါက်တာတူးကြအနေနဲ့ကျွန်တော်ဒီအပြစ်ခတ်ရဆေးပြစ်ခတ်ရတဲ့အခြေအနေလေးကိုအချင်းယုံလောက်ပြန်ပြီးနောက်ကြောင်းလေးရှင်းပြပေးပါလားခင်ဗျာ။
ဟုတ်ကဲ့ဒီပြစ်ခတ်ရစေးရေတက်ပြားတဲ့အကြောင်းရင်းကတော့ဒါ second is အပြစ်ခတ်ရစေးရေဘောတူညီချက်တက်ပြားတော့တာကတော့ဒီ KO နဲ့ဒီဆူရချားမှာ ဒီနေသားဆောင်တပ်ပေါ်တော့အတွင်ကိုပြောင်းကြီးဆွေးနွေးမှုမောင်းမြင်တဲ့အတွက်ကြောင့်ပါအဲဒီဟိုကျွန်တော်ကေဟိုအဖွဲ့စည်းနေတဲ့နေသားဆောင်တပ်ကိုလက်မခံဘူးအဲအားကြောင့်ဘုနောက်နောက်ဆုံးကြတော့ဒီအဲမထောင်စစ်စတိမလာတရမြတ်သာဘုမအစိုးရကဒီစကနစ်ချာပြခရစေရေးသာချုပ်ကိုပြစ်ပြစ်သွားပါပြီဆိုပေမဲ့သူကအဲ့လိုအဲဒီထုတ်ပြန်ခြင်းရတာပေါ့နော်အဲ့တော့ဒါဒီဒီနောက်ပိုင်းမှာတော့ဒါအဲ့ဒီကျွန်တော်ဒီဟိုပါဒီအဲတိုက်ပွဲတွေကတော့ဒါချစ်ချင်းကြီးတော့မပေါ်လာပါဘူးဒါမဲ့ဒီကျွန်တော်ကုရနေမှာစပြီးတော့တိုက်ပွဲပေါ်လာတာပေါ့ဆွဲကကြတော့တရားပါကြောင့်လေဆိုရင်ကျွန်တော်သုံးသပ်ကြည့်ရတဲ့ဆိုလို့ရှိတော့အဲ့ဒီအပြစ်ခရစေတာတဲ့ချိန်ခါမှာအဲဒီပဲရှိတဲ့နိုင်ငံရေးဆွေးနွေးပွဲကိုမလုပ်ဆောင်တဲ့တဲ့ကြောင့်အဲဒီလိုပြန်ဖြစ်သွားတယ်လို့ကျွန်တော်အဲ့လိုသုံးသပ်မိတယ်အဲရည်ကြီးတာကတော့ဒီနိုင်ငံရေးအဖြစ်ရရှိအောင်နိုင်ငံရေးဆွေးနွေးပွဲကိုဒါမဖြစ်မနေလို့ဆောင်တာဘူးလို့အပ်တယ်ဒါဖြစ်တယ်လေအဲ့ဒါကိုပြက်ကွက်ခဲ့တဲ့တဲ့ကြောင့်နောက်ဆုံးကြတော့ဒါအပြစ်ခတ်ဒါတွေပြန်ဖြစ်လာတာပေါ့ဗျာ
ဟုတ်ကဲ့
အပြစ်ခတ်ရစေးရေးပြပြသွားတဲ့အဓိကအကြောင်းရင်းအဲ့ဒါဖြစ်တယ်လို့ကျွန်တော်သုံးသပ်မိတယ်
ဟုတ်ကဲ့အခုဆိုရင်တော့ဒီ၃နှစ်လည်းပြည့်ပြီတိုက်ပွဲတွေကလည်းမဆဲသေးဘူးဆိုတော့ဒီငင်းကြီးအလားလာနဲ့မျောလင်းချက်တွေကိုလည်းကျွန်တော်တို့ဟိုသိကြပါတယ်ဆိုတော့ဒီပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးအမြင်ပြောပါအောင်ခင်ဗျာဒီငင်းကြီးအတွက်အလားလာတွေမျောလင်းချက်တွေလက်လောအခြေအနေမှာဘယ်လောက်မြင်ရလဲ
လက်လောအခြေအနေမှာတော့ငင်းကြီးအလားလာကတော့ဒါဆက်ပြလေးတော့မြင်ရတယ်ပေါ့နော်ဒါပေမဲ့ငင်းကြီးဆိုတာကတော့အဲဒါအလားလာမြင်ရတယ်ဆိုတာနဲ့လည်းငင်းချမ်းရေးဖြစ်တယ်လို့လည်းပြောလို့မရသေးပါဘူးတကယ်ကျတော့ခံစားမှပဲဒါငင်းချမ်းရေးအဲရှိတယ်လို့ပြောလို့ရပါတယ်ငင်းချမ်းရေးဆိုတော့တကယ်ဟိုအပြစ်ခတ်ရုံနဲ့လည်းမဟုတ်ပါဘူးကျွန်တော်တို့တကယ်ပဲအဲငင်းချမ်းချမ်းရှိတဲ့အနေအထားကိုသွားမှပဲငင်းချမ်းရေးရတယ်လို့ပြောလို့ရမှာဖြစ်တဲ့အတွက်ဒီကိစ္စမှာတော့အားလုံးပါဝင်စူးစမ်းဖို့တော့လိုပါသေးတယ်အလားအလာရှိတယ်ဆိုမှငြိမ်ပြီးစောင့်နေလို့လည်းမရပါဘူးရှင့်
ဟုတ်ကဲ့နောက်ဒီကျွန်တော်ဒီချင်းတိုင်ပင်ခံဖွဲ့ရဒီအတွင်းရမှုဥလပံခံအောင်အမြင်ကိုလည်းကျွန်တော်မေးချင်ပါတယ်အခုလက်တလောအခြေအနေမှာကျွန်တော်ငင်းချမ်းရေးအတွက်ဒီဟိုအလားအလာတွေမျောလင်းချက်တွေဘယ်တိုင်းတားလောက်ဒီမြင်မိလဲခင်ဗျဟု
တ်ကဲ့အခုဟိုငင်းချမ်းရေးအတွက်လုပ်နေတာလည်းကြားလို့ကြားဒီလေဒါပေမဲ့အဲဘယ်လိုပြောမလဲတကယ်အဲငင်းချမ်းရေးအစ်စ်မှရဖို့ဆိုတာကတော့ကျွန်တော်တို့ပြောလို့မရသေးဘူးညဘာဖြစ်လို့ဆိုတော့အဲတိုင်ပင်ကဆွေးနွေးတာတွေတော့လုပ်နေတယ်အိုလုံးခဲ့တဲ့နှစ်အဲအော်ဒူပါလာတုန်းကလည်းသူတို့ဆွေးနွေးထားတာဒီတမတော်ဘက်ကရောဒီ NKO ဘက်ကရောဆွေးနွေးတိုင်ပင်ထားတာရှိတယ်ဒါပေမဲ့အဲဆေးကပြန်ဖြစ်နေတာပြန်ဖြစ်တဲ့ခါကျတော့အဲ့ဒီတုန်းကဆွေးနွေးတိုင်ပင်ထားတဲ့ facts တွေအချက်တွေကိုဟိုဆွေးနွေးတိုင်ပင်ထားတဲ့သဘောတူထားတဲ့အချက်လက်တွေရှိတယ်ဆိုလို့ရှိရင်ဒါနိုးနှစ်ဖက်တစ်ဖက်စလုံးကလိုက်နာဖို့လည်းရှင်းသုံးဖို့လည်းလိုပါရဲ့ဒါပေမဲ့ဟိုဆေးပြန်ဖြစ်နေတဲ့ခါကျတော့အဲဒါငင်းချမ်းဒီအတွက်ရှေ့ကိုနော်ရှေ့ကိုဘယ်လောက်အထိအဲအမှားကန်ချက်ရှိမလဲတကယ်ငင်းချမ်းရဖြစ်လာမလားဆိုတဲ့ဟာအဲကောင်းကောင်းမွန်မွန်နဲ့ကျွန်တော်တို့သုံးသပ်ကြည့်လို့ရှင်းတော့တာတေချာတဲ့ငင်းချမ်းရဖြစ်လာဖို့ဆိုတော့ဒီဘုနည်းနည်းဖြစ်သေးတယ်ဗျာ
ဟုတ်ကဲ့အခုဆိုရင်ဟုတ်ပါတယ်ဒီတိုက်ပွဲတွေကြောင့်ပြင်းထွက်ပြေးနေရတဲ့လူတွေဆိုရင်တော့တသိန်းကျော်လောက်တောင်ဖြစ်နေပါသေးတယ်။သူတို့ဘယ်ချင်းပြန်နိုင်မှန်းလဲမသိတဲ့အခြေအနေမျိုးဖြစ်နေတယ်ဆိုတော့ဒီကချင်ငင်းကြီးကွန်ရက်ကဒေါ်ကွန်ကြောက်ခင်ဗျဒီဒုက္ခတွေပြန်နိုင်လောက်တဲ့အခြေအနေမျိုးဒီငင်းကြီးနဲ့ဒီပေါ်အတွက်မျောလင်းချက်အလားအလာတွေကဘယ်လောက်များမြင်မိလဲ
။ကျမအနေနဲ့တော့ရခိုင်လုံးအင်မတန်မှနဲပါသေးတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်တော့မြမတက်မတော်ကရှေ့တန်းကိုထိုးစစ်ဆင်နေတွေ့ရှေ့တန်းကိုတက်တာအစ်တတွေချပို့နေတွေ့လက်နဲ့ပို့နေတွေ့လှုပ်ရှားမှုရှိနေတွေ့ရှစ်ပွဲရတော့ဆက်ဖြစ်မှာပဲဖြစ်ပါတယ်။မြမတက်မတော်ကနေလှုပ်ရှားမှုတွေအားလုံးရဆိုင်သွားပြီးတော့နေ့ဒီချိန်ကနေစားပြီးကျွန်တော်တို့မတိုက်တော့ပါဘူးဆိုတဲ့နေ့မှာပဲအဲ့ဒီနေ့မှာမှစပြီးမှကျမတို့ပြန်လဲထူထောင်ရေးနဲ့ကျန်လေနေရထထားရေးပြီးလို့ရှိရင်မိမိဒေတာကိုပြန်ရေးအတွက်စတင်လှုပ်ရှားရမှာဖြစ်ပါတယ်ဘလို့ဆယ်အနေနဲ့ကျမတို့ကတော့ခက်ထဲမှာရှိနေတဲ့လူတွေရဲ့လုံခြုံရေးကိုပဲဦးစားပေးပြီးဆောင်ရွက်ရမှာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုရင်တော့ဒုက္ခတဲ့စခန်းမှာနေထိုင်နေတာကိုတော့မြမတက်မတော်ကနေပြီးတော့မှအတိတ်များစွာသွားရောက်ပြီးမှကက်မလေးကိုဖျက်ဆီးခြင်းပြီးလို့ရှိရင်လူထုကိုသွားဖမ်းဆီးခြင်းဒီလိုရှင်ဖမ်းပြီးမှမတရားပုံမှန်တက်ပြီးမှထောင်ချခြင်းများကိုကျမတို့လောလောဆယ်ချိန်နေမှာတုံ့တွေ့နေရတာဖြစ်ပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျာဟိုတခုရှိတာပေါ့လေဟိုဒီတိုက်ပွဲတွေမကြာခဏပြင်းပြင်းဖြစ်နေတဲ့ကြားထဲမှာဟိုအပြန်အလှန်ပြောတာတွေတော့ရှိရဲ့ဥပမာမြန်မာစိုးရဘက်ကလည်းဟိုဖြစ်ရှင်းချက်တွေရှိရဲ့တခိုးကိုင်းနေပါလေနှိမ့်နေနဲ့ဖြစ်နေနောက် KIO ဘက်ကကြာတော့သူတို့ဘက်ကဟိုတက်တယ် KIO နဲ့မြေထိန်းချုပ်နေမြေတဲ့ဝင်လာလို့ဖြစ်တယ်ဆိုစသဖြင့်ပေါ့လေအပြန်အလှန်ဟိုဆွဆွဲချက်တွေလည်းရှိရဲ့ဒါတွေကတော့ကျွန်တော်တို့ကနှစ်ဖက်ဒီစစ်ပဆန်ဟိုတာဝန်ရှိတဲ့လူတွေကိုတိုက်ရိုက်လဲကျွန်တော်တို့ကမေးခွန်းမရှိတော့ဒီဖြစ်ပျက်တွေကဘယ်ဘက်ကဘလောက်မှန်လဲဆိုတော့ဟိုတိတိကျကျတော့ကျွန်တော်တို့လည်းဟိုပြောနိုင်မှုတော့ ခက်မဲ့အခြေအနေပါဒါပေမဲ့ဒီလိုမျိုးပေါ့လေဟိုပရိပကတ်တွေမဖြစ်အောင်တနေသမီးရှောင်နိုင်မဲ့အခြေအနေတွေရောမရှိဘူးလားဒေါက်တာတူးကြာအမြင်ပြောပါဦးခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အဲ့လိုဟိုဒီတဲ့ပြပြမဖြစ်အောင်ဆိုလို့ရှိရင်တော့ဒီနှဖက်တမှုတွေအကိုရဲ့အောက်ခြေတတားတွေတရားထိန်းနိုင်ရမယ်ကွန်ထရိုးကောင်းကောင်းလုပ်နိုင်ရမယ်လေဆိုတော့အောက်ခြေတတားတွေတချို့ဒီဟိုမတော်တဆဟိုစာဖြစ်မှုပေါ့နော်ခြေသားမှာဇာတိကဟိုဒီတဲ့ပြပြပြပေါ်လာတဲ့အနေထားမျိုးဖြစ်တယ်အဲ့တော့အဲ့ဒါဟိုအမိုက်ကစာပြတတ်မြေလောင်ဆိုတာမျိုးပေါ့ဒါကြောင့်မလို့ဒီမိမိရဲ့အောက်ခြေတတားတွေကိုတော့ထိန်းနိုင်ရမှာအဲ့တချက်အဲ့တော့တခြားကတော့ဒီရှေ့တန်းကတပ်ပြီးဟိုဒါနောက်ပြန်ဆုတ်ရမယ်ရှေ့တန်းမှာတပ်ပြီးကကနေကြတဲ့ခါကျတော့ဝိမိတိုက်မိတယ်ဖြစ်နေကြတယ်ဒါကြောင့်မို့အတိကတော့ဒီတပ်ပြန်လေဆုတ်ရေးပေါ့relocation အဲ့ဒါဟိုအမြန်လုပ်နိုင်မှုတော့အရေးကြီးတယ်ဒီလိုပဲပူပူကကနေနေမယ်ဆိုလို့ရှိရင်တော့တစ်ချိန်ဖို့တစ်ချိန်ဒီတိုက်ပွဲတွေအပြင်းပြင်းပေါ်လာနိုင်တယ်အဲ့ကြောင့်မလို့ကျွန်တော်မြင်လာတဲ့တိုက်ပွဲဟိုလုံးဝဆောင်းနေအောင်ဆလို့ရှိရင်တော့အဲ့ဒီရှေ့တန်းကပူပူကကနေနေတဲ့နှစ်ဖက်တပ်တွေခွာပေးရမယ်လို့ကျွန်တော်အဓိကအဲ့ဒီအချက်ကိုမြင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဟိုဟိုတလောကဆိုလဲ KIO ဘက်ကဘလို့အမြင်မျိုးရှိလဲဆိုတော့သူတို့ဆွေးနွေးပွဲတွေလုပ်နေတဲ့တန်းလမ်းမှာသူတို့တိုက်ပွဲတွေဖြစ်တာစီးရရသူတို့ဆွေးနွေးပွဲကိုအတင်းဝင်လာအောင်ဖိအားပေးတဲ့သဘောမျိုးဖြစ်မယ်ဆိုပြီးတော့ဘက်ကလိုတန်မြတ်ရှိတဲ့သဘောထားမျိုးကြီးလည်းပြောတာလေကျွန်တော်ကြားရတယ်ဆိုတော့ဒီလိုမျိုးပေါ့လေဟိုနိုင်ငံရေးအတွက်ကိုစီးရီးရဖိအားပေးတဲ့ဟိုသဘောထားမျိုးတွေရှိတဲ့လူမျိုးဟိုဟိုစဉ်းစားလို့ရရနိုင်လားဒေါ်လွဲဦးမြင်ရောပြောပါဦးခင်ဗျာအ
ဲဒီစီးရီးရဖိအားပေးတယ်ဆိုတာသူ့အပိုင်းကတော့ဒါခုနကဟိုလူပြောမလဲမိမိတက်တယ်လည်းပဲဆိုင်နေလို့ထင်ပါတယ်ကိုတက်ကိုကိုအောက်ခြေအထိပေါ့နော်ကိုဟိုဘလို့ပြောမလဲနိုင်ငံဘုလိုပါတယ်ပြီးလို့ရှင်ဟိုအပေါ်ကဆွေးနွေးတဲ့ကိစ္စရက်တွေလည်းအောက်ခြေအထိရောက်သွားဖို့လိုပါတယ်အထူးဖြစ်ကျောက်ကျေးရဲ့ AKIO ဘက်မှာဆိုလို့ရှင်လည်းကျောက်ဘီသစ်တွေဘယ်လောက်ရှိတယ်လဲအဲ့ဒီဘီသစ်တွေနဲ့ကျမတို့ဆက်သွယ်လေးတွေရှိသလားကိုဆွေးနွေးတဲ့အပိုင်းတွေအောက်ခြေအထိရောက်သွားဖို့ပေါ့နော်တစ်ဖက်ကလည်းပဲဒီစစ်တပ်ပိုင်းဒီမြန်မာတပ်မတော်အပိုင်းမှာလည်းပဲအပေါ်ကဆွေးနွေးတဲ့ကိစ္စရက်တွေမှာအောက်ခြေထိလိုက်နာဖို့လိုတယ်အဲ့လိုမလုပ်လို့ရှိရင်တော့ကျမတို့ကအပေါ်မှာဘလောက်ပဲဆွေးနွေးဆွေးနွေးပေါ့နော်အောက်ခြေပိုင်းမှာတော့ဖြစ်နေရဆိုလို့ရှိရင်ဒီပြည်သူလူထုအပိုင်းကတော့စေရေးရဖိအားပေးတယ်လို့ပဲဒီလိုပဲမြင်နေမှာပဲ
ဟုတ်ကဲ့တခုရှိတာဒီသမရဦးသိန်းစင်ရလည်းဒီပြီးခဲ့တဲ့သူ့လာစင်မင်းကုန်းထဲမှာဟိုထည့်ပြောတာရှိတယ်ဒီပြုရင်ပြောင်းလဲရေးမှာငင်းချမ်းရေးလုပ်ငန်းစဉ်ကအဓိကဦးစားပေးဖြစ်တယ်မငင်းချမ်းတိုင်းပြည်ဖွံ့ဖြိုးရေးကိုထိခိုက်စေတယ်ဆိုပြီးတော့လေသူကအတိအမှတ်ပြီးပြောသွားတယ်ဆိုတော့အစိုးရကလည်းငင်းငင်းရရင်လည်းဆွေးနွေးပွဲလေးကိုလည်းသူတို့ဘက်ကတက်နိုင်တဲ့လောက်လုပ်နေတယ်လို့ပြောနေပါတယ်။ဒါပေမဲ့အခုထိလည်းမပြေလည်သေးဘူးဆိုတော့ဒါဘယ်နေရာမှာလွဲနေလို့လဲတခုတော့လွဲနေတယ်ထင်တယ်။ဆိုတော့ဟိုဟိုဒေါက်တာတူးချာအမြင်ပြောပါအောင်ခင်ဗျာဘယ်နေရာမှာလွဲနေတယ်လို့ထင်လဲ
။ဟုတ်ကဲ့ဒါဟိုငင်းချမ်းရတော့လူကျင်ကြတာပဲလေနော်။အဲ့ဒါဒါပေမဲ့လူပုံလုံးနေမှာဟုတ်ရဲ့နော်။အားနည်းချက်ပြီးရှင်းလင်းမယ်လို့ပြောထင်တယ်လေ။ဒီဆွေးဆွေးနွေးနေရာမှာလည်းတပုန်နေမိတာမှုရှိရမယ်။နောက်ပြီးဒီဟောပေါ့လေဒီစေနာမန်ဘူးလို့အတာပေါ့အဲ့တော့ဒီကောင်းဆောင်ပိုင်းတွေအနေနဲ့တက်ဆင်ရလူကြီးရဲ့အနေနဲ့ဒီအဲ့လိုပေါ့ပြည်သူတို့အကျိုးဝမ်းမရှိရှုပ်ပြီးဒီတက်ဆင်စနေရမဖြစ်မနေအောင်မြင်အောင်ကြိုးစားမယ်အပြစ်ခရဲ့ဈေးရဆိုနေတာမဖြစ်မနေအပြစ်ထွက်အောင်ကြိုးစားမယ်ဆိုတော့တာနိတန်ချပြီးတော့လောက်ချရမှာကိုအခုကပုံစံကြည့်ရတာဒီတက်ဆင်စနေရတော့အချင်းတော်လေးကြာလာဒါမဲ့အပြစ်ဒါတိကျတဲ့အဖြစ်တခုမြင်တာတဲ့အဖြစ်တခုအခုရှိနေတယ်မတွေ့ရသေးဘူးလေဒါကတခုခုတော့လုံနေပြီထင်ကြတာပေါ့အဲ့တော့အဲ့နေရာမှာကျွန်တော်တို့ထင်မြင်မှုကိုပြောပြမယ်ဆိုလို့ရှိရင်တော့အဲ့ဒါဟိုကျွန်တော်တို့ဒါစိတ်ပိုင်းဖြတ်မှုပိုင်းနေနေဆိုင်လာလို့တကယ်ဒီတမ်းသာကြီးပြောတယ်ပေါ့ဒါအငင်းချမ်းရရရှိဖို့စာကိုအလုံးတန်နေတန်ချပြလို့မှမဖြစ်မနေငင်းချမ်းရရအောင်ကျူစာတော့ဘူးဒါစိတ်ပိုင်းဖြတ်မှုလိုအပ်မယ်ထင်တယ်အဲအကြောင်းမလို့ဒါကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ငင်းချမ်းရတော့လူချင်းကြတာပဲနှစ်ဖက်စလုံးလေးလူချင်းတယ်ဒါပေမဲ့တာဝန်ရှိတဲ့ကောင်းဆောင်တဲ့အနေနဲ့ဘလော့စိတ်ပိုင်းဖြတ်မှုရှိလဲအဲဘလော့စင်နာမန္တလေးဆွေအပိုင်းပုံပါလေစကားပြောလိမ့်မယ်လို့ကျွန်တော်ထင်နေတာ
ဟုတ်ကဲ့ခင်ဗျအဲဆိုတော့ဒီဟိုဟာကိုလည်းမေးချင်ပါတယ်ကျွန်တော်ဒီချင်းအတိုင်းမင်္ဂန်အဖွဲ့ရဒီဥလပံကံအောင်မြင်လဲပြောပါအောင်ခင်ဗျကျွန်တော်ဒီငင်းချမ်းဆွေးနွေးပွဲအောင်မြင်ဖို့အတွက်ကဘသူတွေမှတာဝန်ရှိနေတယ်လဲခင်ဗျ
ဟုတ်ကဲ့အဓိကပြောချင်တာကတော့ကျွန်တော်တို့ဒီငင်းချမ်းရေးကတော့အနှဖက်ဒီလူကြီးရောကိုလူချင်တယ်ကဒါပေမဲ့အဓိကဟိုတာဝန်ရှိတယ်ကတော့ဒါအခုနိုင်ငံတော်ကိုဦးစီးဦးဆောင်နေတဲ့
အစိုးရမှာတော့ပထမတောင်းရှိတာပေါ့။ဘာဖြစ်လို့ဒီငင်းချမ်းရေးလူချင်းကြတယ်ငင်းချမ်းရေးဆိုတော့ဘာဖြစ်လို့လူချင်းကြတယ်ဆိုလို့ရှိရင်ပြစ်ခတ်ပြည်ထနာကနေစလို့မယ်။ပြည်ထနာကဘာဖြစ်လို့စလာလဲဆိုနေငါရေးပြည်ထနာစလာမယ်အကြောင်းလို့ဒီ political dialogue ကလည်းမရှိမဖြစ်ကျွန်တော်တို့လိုအပ်တယ်တကယ်စစ်မှန်တဲ့ငင်းချမ်းရေးရဖို့ဆိုတာကတော့နှစ်ဖက်စလုံးတစ်ခါအသာစီးပြီးအပေါ်မှာထိုင်ပြီးမှတစ်ဖက်အောက်မှာဟိုတစ်ဖက်ကကြတော့အောက်မှာထားပြီးမှအစင်းတဲ့ပုံစံမျိုးမဟုတ်ဘဲနဲ့လေဘယ်အတူတူထားပြီးမှအတိုင်းပြည့်စွင့်ရမယ်တစ်ဖက်ကဟိုလူချင်းတဲ့ဟာတစ်ဖက်ကဖြစ်ချင်းတဲ့ဟာကိုလည်းပုံဝင်လင်းလင်းတာတာနဲ့ကျွန်တော်စွင့်တဲ့ပြင်မှာအဖြေရှာပြီးမှပဲဒါတကယ်ငင်းချမ်းတဲ့အဖြေရရှိနိုင်လို့ကျွန်တော်ပြောနေတယ်ပေါ့အဲ့ဒါကြောင့်မလို့ဒီငင်းချမ်းရေးအဲ့တကယ်ဖြစ်လာဖို့ဆိုတာကတော့အပေါ်ကနေမူတည်ချလိုက်တဲ့ဟိုဟာမလို့ရဒီဟာမလို့ရဒီရင်ဒီ2008ဖွဲ့စည်းပုံအထက်မှာအာဒီဟာဒီ according to the constitution ပေါ့ဒီအထက်မှာအာပြောထားတဲ့အတိုင်းဒီလိုလုပ်ရမယ်ဆိုလို့ရှိရင်တော့ဒါဟိုညီနေတဲ့ပုံစံမဟုတ်ဘဲနဲ့အာဘယ်လိုပြောမလဲဒီအထက်ကိုဝင်ခိုင်းတဲ့လုခိုင်းတဲ့ပုံစံဖြစ်လာရင်တော့အရင်ဆိုင်ကတော့နည်းနည်းဝေးဦးမယ်လို့ကျွန်တော်ညီညီရဲ့အဲ့ဒါကြောင့်လို့ level အတူတူထားပြီးမှဆွေးနွေးတိုင်ပြင်ပြီးမှအမှန်တကယ်အာငငရေးပြဿနာအခုပြနေတဲ့ပြဿနာဒီကို soft view ရှာပြီးမှဖြေရှင်းလို့ရှင်တော့အញ្ញံဖြစ်လာမယ်ဒီကတော့ဝင်ရှိတာပါတော့အစိုးရမှာနိုင်ငံကောင်းဆောင်ဖြစ်နေတဲ့ညီပါကြီးဖြစ်နေတဲ့အစိုးရမှာတောင်းရှိပါတယ်လို့
ဟုတ်ကဲ့နောက်ဒေါက်ခွန်ကြအမြင်ရောခင်ဗျာအခုဒီငင်းငယ်ဆွေးနွေးပွဲတွေမအောင်မြင်ဖြစ်နေရတဲ့ကိစ္စမှာအဓိကဘယ်သူတွေမှတောင်းရှိရလို့ယူဆလဲခင်ဗျာ
ကျမအမြင်ကတော့မြန်မာနိုင်ငံအစိုးရစီမှာတာဝန်ရှိပါတယ်။ဘာဖြစ်လို့လဲဆိုရင်ဒီစစ်ပွဲတွေကိုစတင်တိုက်ခိုက်ဖို့အတွက်ဆုံးဖြတ်ချက်ချတာနိုင်ငံတော်အစိုးရဖြစ်ပါတယ်။ဒါကြောင့်မို့လို့နိုင်ငံတော်အစိုးရမှာစစ်ရဲဆဲဖို့အတွက်လှုံ့ဆော်မှုအတွက်အကြီးကတာဝန်ရှိတာဖြစ်ပါတယ်။ဒီနေ့ဒီအချိန်ထိ2021ခုနှစ်ကတည်းကနေပြီးတော့မှဘယ်တိုင်းရင်းသားလက်နက်ကိုင်ကအဖွဲ့ကမှသူတို့ရဲ့တပ်ဖွဲ့တပ်စခန်းတွေကနေထွက်ပြီးတော့မှမြန်မာတပ်မတော်ရဲ့စစ်စခန်းတွေကိုတွားရောက်တိုက်ခိုက်တာမရှိသေးပါဘူး။မြန်မာတပ်မတော်ကသာလျှင်တိုင်းရင်းသားလက်နက်ကိုင်များရဲ့စစ်စခန်းတွေကိုတစ်ခုပြီးတစ်ခုလိုက်လံသိမ်းစီးနေတာဖြစ်ပါတယ်။ဒါအပြင်ဒီအချမ်းပြမြောက်ပိုင်းကိစ္စကိုကြည့်မယ်ဆိုရင် RCSS SSA not အဲ့ဒီအဖွဲ့တွေနဲ့ဆိုလို့ရှိရင်2012ခုနှစ်ကတည်းကနေအပြစ်ခရက်ဆေးရေးယူပြီးသားဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီနေရာတွေမှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။တိုက်တဲ့အချိန်အရေအတွက်ကလည်းတချို့လတွေမှာဆိုလို့ရှိရင် KIA နဲ့တိုက်ခိုက်တဲ့အချိန်ချက်တောင်ပုံများသေးတာဖြစ်ပါတယ်။ဒါကြောင့်မို့လို့ဒီအခုလောလောဆယ်အချိန်နေမှာဆိုရင်အပြစ်ခရက်ဆေးရေးလက်မှတ်ထိုးဒီမထိုးဒီဟာအတိတ်ပဲမရှိပါဘူး။ဘာဖြစ်လို့လဲဆိုရင်တော့မြန်မာနိုင်ငံတော်ရဲ့အစိုးရဘက်ကနေပြီးတော့မှတပ်မတော်ကိုဒီအပြစ်ခရက်ဆေးရေးလက်မှတ်တွေကိုထိုးထားတဲ့ဂတိပြုချက်တွေကိုနိုင်ငံဆောင်ထင်းအောင်လဲဆောင်ကျင်းနိုင်စွာမရှိတဲ့အတွက်ကြောင့်မို့လို့တိုက်ပွဲတွေဆက်ရှိနေတာဖြစ်တယ်လို့ကျွန်မမြင်ပါတယ်ရှင့
်။ဟုတ်ကဲ့ဟိုဒေါက်တော်ဝူမြင်ရောခင်ဗျာဒီငင်းငယ်ဆွေးနွေးပွဲတွေအောင်မြင်ဖို့အတွက်ကဘယ်နေ့မှဟိုအားနည်းချက်တွေရှိနေလဲဒီဒေါက်တော်ဝူလို့ဆိုလွတ်တော်ကိုယ်စားလည်းဖြစ်တော့လွတ်တော်ပိုင်းနေပါတယ်ကနေဟိုလုံနိုင်တဲ့အပိုင်းတွေဘာတွေမြင်မိလဲ
။ဒီချိန်ရင်းဆွေးနွေးအပိုင်းမှာပေါ့နော်လက်ရှိကျွန်မမြင်နေရတော့ဒီအစိုးရနဲ့လက်နက်ကိုင်ပေါ့နော်အဲသူတို့နှုတ်ဦးတဲ့ဆွေးနွေးနေတာရှိပါတယ်အဲ့ဒီမှာပြည်သူတွေရဲ့ပါဝင်မှုအပိုင်းကအင်မတန်အားနည်းပါတယ်အဲ့တော့ရင်းချမ်းရေးဆွေးနွေးတဲ့အခါမှာတခြားနိုင်ငံတွေနဲ့ကျောင်းလူနိုင်ငံလည်းတူချင်မတူမှဖြစ်ပါတယ်လက်ရှိကျွန်တော်တို့ကချင်ရင်းချမ်းရေးကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကချင်ပြည်သူလူထုအားဒီရင်းချမ်းရေးကိုအင်မတန်စိတ်ဝင်စားနေပေမဲ့တကယ်လက်ရှိဆွေးနွေးတဲ့အခါမှာတော့ဒီလက်နက်ကင်တမတော်နှုတ်ဦးနှစ်ဖက်ကပဲဆွေးနွေးမှုရှိနေတယ်အဲ့ဒီအပိုင်းမှာပြည်သူလူထုတွေကပါဝင်မှုကန္တရာဆိုလို့ရှိရင်ဒါပြည်သူလူထုရဲ့ပါဝင်မှုကန္တပါမယ်ဆိုလို့ရှိရင်ပုံမအဖြစ်နိုင်မယ်။ဘာဖြစ်လို့လဲဆိုရင်ငင်းချမ်းရေးတွေမှာအောင်မြင်ရခြင်းရဆိုလို့ရှိရင်ဒီအပြစ်ခရက်စဲရေးတစ်ခုလည်းမဟုတ်ပါဘူး။လူထုရဲ့ဒီဖြည့်ဆင်းပေးမှုအောက်ခြေနေရာမှာပေါ့နော်။တိုင်းရင်းသားတွေရဲ့အရေးတွေဖြည့်ဆင်းပေးမှုဟာအများကြီးရေးကြီးပါတယ်။ဒါကြီးပြည်လဲသွားမယ်ဆိုလို့ရှိရင်တော့ငင်းချမ်းရေးရဆိုလို့ရှိရင်ပြည်လဲသွားပြီးအပြစ်ခတယ်လေအတူအလိုအလျောက်ကျဆဲသွားမှာဖြစ်ပါတယ်။အခုချိန်မှာတော့အောက်ခြေမှာကျွန်တော်တို့အော်ယူဖြစ်ရှင်းပြရမယ်အရာတွေအလုံးကိုကျွန်တော်တို့ပြောဆိုမယ်ပြည်သူလူထုရဲ့ပါဝင်မှုလိုနေပါတယ်အဲ့တော့ဒီရင်းချမ်းရေးကိုကူညီပေးနေတဲ့မြန်မာပြည်စင်တာအနေနဲ့လည်းဒီပြည်သူလူထုတွေပါဝင်နိုင်တဲ့စင်တာတစ်ခုကိုစောက်ပြုလုပ်ပေးပြီးမှပေါ့နော်ဝိုင်းဝန်းဆွေးနွေးမှုတွေအဖြစ်ပေးမယ်အဲ့ဒီနေရာမှာကျွန်တော်တို့ပြည်သူကိုယ်စားလှယ်တွေအနေနဲ့လည်းကျွန်တော်တို့ကန္တကြာရကန္တာအနေမှာပါဝင်မယ်အဲ့လိုဆွေးနွေးမယ်ဆိုပုံမျိုးပုံမအဖြစ်နိုင်မယ်ဆိုလို့ရှိရင်တော့ပုံမှကျွန်တော်တို့ပြည်စုံတဲ့အခြေအနေကောင်းမွန်တဲ့အခြေအနေရောက်ရှိလာမှာပါအခုကတော့ကျွန်တော်တို့ကလက်နက်ကင်အဖွဲ့နဲ့အစိုးရပေါ့နော်အဲ့ဒီအပိုင်းတွေပဲကျွန်တော်တို့ဆွေးနွေးနေတယ်နောက်မှအစိုးရကဒီချစ်ခတ်တဲ့လူအချင်းချင်းပဲကျွန်တော်တို့ဆွေးနွေးနေတယ်ဆိုတဲ့အနေအထားမျိုးကျွန်တော်တို့တွေ့ရှိရပါတယ်
ဟုတ်ကဲ့ကျွန်တော်ဆွေးနွေးပွဲအတွက်ဒီသောတာရှင်တယောက်ကပေးစာတစ်စောင်ပို့ထားတာလည်းရှိပါတယ်ဟိုတည်ရမျိုးကဥလမြင့်ပါဟိုမတ်တင်ကြီးအချင်းယုံကြီးဖော်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်။အရင်စစ်ဆိုးရလက်ထက်မှာတနိုင်ငံလုံးနှိပါအပြစ်ရတုံးက KIO ပါပြီး KNU လောက်ပဲကြံခဲ့ပါတယ်တဲ့။အခုတော့ KNU ကတက်တက်ကြွကြပြန်ပါနေပြီးတော့ KIO ကမပါပြန်တော့ပါဘူးတဲ့။အရင်တော့ကအစအစအရာရာတကားပိတ်ထားပြီးနိုင်ငံကြီးတွေကစီးပွားရေးပိတ်ဆို့ထားတဲ့အတွေ့အစိုးရရောလက်နက်ကိုင်အဖွဲ့တွေပါအရင်အမြစ်တွေထုတ်ရောင်းရပါတယ်တဲ့။ဒီကနေ့ဒီအချိန်မှာတော့စစ်ဖက်ရက်ဖက်တွဲနေတယ်ဆိုပေမဲ့နိုင်ငံတကာနဲ့ထိတွေ့ဆက်ဆံလာတာတွေကိုလည်းထည့်စဉ်းစားသင့်ပါတယ်။ဒါကြောင့်လည်းကချင်ပြည်နယ်ကစစ်ပွဲတွေအတွက်ဘယ်သူမှတာဝန်ရှိတယ်လဲပြောရရင်စီးပွားရေးပိတ်ဆို့တဲ့နိုင်ငံတွေကအဓိကလို့ဆိုပါတယ်။တက်မတော်အစိုးရနဲ့ KIO လည်းအစုအဆက်တာဝန်ရှိပါတယ်။ဘာလို့တင်တယ်လဲဆိုရင်တော့ကုလသမဂ္ဂနဲ့နိုင်ငံကြီးတွေကအပြစ်ရအကဲကတ်အဖွဲ့တွေချထားပေးတင်ပါတယ်။ကချင်ပြည်နယ်ဖွံ့ဖြိုးရေးအတွက်ရင်းနှီးမြှုပ်နှံမှုနဲ့ဤပညာအကူအညီတွေဘလို့မတည်ပေးတင်တယ်လဲဆိုတာကိုနှီးနှောဖလဲပွဲတည့်ရက်ကျင်းပပေးတင်ပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ကိုသူပြောတဲ့ထဲထဲကသူစိတ်ဝင်စားစရာကောင်းတာတခုတော့ဒီနိုင်ငံတကာဟိုတိုင်းဝိုင်းအနေနဲ့ပံ့ပိုးမှုတွေသူကထည့်ပြောထားပါတယ်။ဆိုတော့ကျွန်တော်အခုလက်တလုံးမှာတော့ဆွေးနွေးပွဲတွေမှာဒီတရုတ်နိုင်ငံတို့ကုလသမဂ္ဂကိုယ်စားလှယ်တို့တန်တမန်တွေလည်းဟိုအကဲခတ်တဲ့သဘောမျိုးလာကြတာတွေတွေ့ရပါတယ်။ဆိုတော့ဒီကချင်ပြည်နယ်မှာဒီငင်းကြဲရေးအတွက်အောင်မြင်မှုအတွက်ဆိုလို့ချင်းနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ပဲဖြစ်ဖြစ်အိန္ဒိယတရုတ်လိုနိုင်ငံမျိုးပါပဲဖြစ်ဖြစ်ပံ့ပိုးနိုင်တာတွေကူညီနိုင်တာတွေဘာတွေရှိမယ်လို့ယူဆလဲဘယ်လိုပုံစံမျိုးနဲ့ကူညီနိုင်တာတွေရှိမလဲဒေါက်တာတူးချာအရင်ဆွေးနွေးပေးပါခင်ဗျာ
ဟုတ်ကဲ့ကြာနိုင်ငံတကာကဒီပံ့ပိုးကူညီမှုဆောက်ရလို့အပ်တာပဲအဲဒါသိက္ခာပိုင်းဆိုင်ရာနေဒါမတီးရီယာပိုင်းဆိုင်ရာအဲဒါထောက်ပံ့တယ်ပေါ့လို့နော်ဒါတည်းလို့အပ်တယ်ဒါလည်းအခုနိုင်ငံတကာလည်းဒါစစ်စန္ဒာတွေကရှိကြတာပေါ့နော်ကိုယ်ကြီးချင်းတဲ့စန္ဒာတွေရှိကြတာတွေ့ရတယ်လေရန်ကြီးရွယ်နိုင်ငံကပေါ့နော်တွေ့ရပါတယ်အမှန်တည်းအဓိကအကျဆုံးကတော့ဒီပြဿနာကိုပြေလည်ဖြေရှင်းဖို့ဆိုလို့ရှိရင်ဒီပြည်သူ့ဖြစ်ပေါ်လာတဲ့အရေးအမြစ်ကိုအရင်ကျွန်တော်လေ့လာဖို့လိုအပ်တယ်အဲ့ဒီအရေးအမြစ်ကိုကျွန်တော်ကသိရှိပြီးတော့မှဒါကိုအနာတိဆေးရှိဆိုတယ်လို့ပေါ့တကယ်တူရဲ့ဒီဟိုဘောဒီအကြောင်းရင်းကိုဒါကျွန်တော်ကဒါကိုတာပေးနိုင်တဲ့ဒီပြည်သူ့စီပါရန်ဖြစ်လေဆွေးဟာစာကိုကျွန်တော်ဖြည့်ရှင်းပေးနိုင်တဲ့ဒီဖြည့်ရှင်းချက်မျိုးလိုအပ်တာပေါ့နိုင်ငံရေးပြဿနာနိုင်ငံရေးနည်းဖြည့်ရှင်းရမယ်ဆိုတဲ့အပိုင်းကိုအခုနှစ်ဖက်စလုံးကတော့လက်ခံလာပြီဆိုတော့ဒီဖြည့်ရှင်းဖို့ဖြည့်ရှင်းနည်းမှန်ကန်ဖို့လိုအပ်တယ်အဓိကလိုအပ်နေတာပါလေဒီနိုင်ငံရေးပြဿနာဖြည့်ရှင်းဖို့အဖြေရပါလေစာကိုကျွန်တော်သိရှိဖို့လိုအပ်တယ်အဲ့တော့အဲ့ဒီမှာတော့အားလုံးလည်းပြောနေတယ်အခုချင်းခါမှာဖက်ဒရယ်ပြည်ထောင်စုပေါ့နော်ဒီမှာတဲ့ပြည်ထောင်စုစနစ်ပေါ်ပေါက်လာရေကိုပိုင်ပြတာခုကိုပိုင်တန်းတူခွင့်ရနောက်ပြီးကိုကြီးမကိုဖန်တီးခွင့်ဆိုရဟာဒီဒါကတော့အရင်အမြင့်ဖြစ်နေရပါဒါကိုမကင်တယ်မဖြေရှင်းနိုင်တည်းရေအဲဒါနိုင်ငံတကာပဲကိုဒီတွင်းကဘလောက်ပဲတကြွတကြွတကြွပဲလုပ်ပြမယ်ဒါဒီပြဿနာဖြေရှင်းနိုင်ကြအကြောင်းမရှိဘူးလို့ဒါတမိုင်းကဖော်ပြနေတာကိုကျွန်တော်တွေ့ရတယ်
ဟုတ်ကဲ့ပါခင်ဗျာဟိုတခုရှိတာပေါ့လေတချို့ကစဉ်းစားချက်ကတော့ဒီဒေတာတွေမှာလာပြီးတော့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီတွေအစီအစဉ်တွေပဲဖြစ်ဖြစ်လာပြီးလောက်ချခိုင်ရမယ်ဟိုနိုင်ငံတကာအတိုင်းဝန်ကပို့ပြီးထဲထဲဝင်ရှိလာရင်ဟိုလူ့ခွင့်ရေးချိုးဖောက်မှုလို့တခြားပြဿနာတွေကိုလည်းသူတို့မျက်မြင်ကိုယ်တွေ့ဖြစ်လာရင်ပို့ပြီးတော့ဒီကိစ္စကိုအာရုံစိုက်မှုရလာမယ်ဆိုပြီးတော့စဉ်းစားချက်တွေလည်းရှိတယ်ဆိုတော့ဒီနိုင်ငံတကာအတိုင်းဝန်ကပါဝင်ပတ်သက်မှုတွေကဒီငင်းငယ်ရေးအတွက်ကိုဘလောက်ထိတွန်းအားဖြစ်မယ်လို့ပြောနိုင်လဲဥလပံကံအောင်ဆွေးနွေးပြပါဦးခင်ဗျာ
ဒီနိုင်ငံကပတ်ဝန်းကျင်ကတော့အင်မတန်အရေးကြီးပါတယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ဒီပြည်သူစေကကြားပြီလေ။ငင်းချမ်းရေးဆိုပြီးမှဟိုတိခါရစေတဲ့94ကနေလည်းလှုပ်လာခဲ့ပြီးပြီးရင်ခဏခဏလည်းတိခါရစေတွေဟာလှုပ်လာတဲ့ဒီပြည်သူစေကတော့တော်တော်ကြားပြီးကိုချင်းချင်းဖြစ်ရှိမဲ့ဆိုပြီးမှအချိန်အများကြီးယူပြီးတိခါတေချေတဲ့ဟာလည်းတော်တော်များကြီးလေ။အဲဆိုတော့ကျွန်တော်တို့ပြည်သူ့မှာဒီပဲဖြစ်ရှိနေတာတော့အင်မတန်ကြာရဖြစ်ရမယ်ဆိုနဲ့ရထိုက်ပြီးလို့ထင်တယ်ဒါပေမဲ့နိုင်ငံတကာရဲ့ပုံမှန်ကတော့အင်မတန်အရေးကြီးပါတယ်နိုင်ငံတကာရဲ့တက်နီကယ်ဟိုဘိုင်းရဲ့နောက်သူတို့ရဲ့အတွေ့အကြုံတွေရဲ့ပြီးရင်ဒီတရားမျှတမှုရဲ့သူတို့ငါဆောင်ကြည့်နေတာဘူးရဲ့ပြီးရင်တစ်ဖက်သဘောတူတဲ့ဟာကိုအင်တာနက်ရှင်နယ်ကလည်းဟိုခဏလုံးကပြောတယ်လို့ပေါ့ဒီနှစ်ဖက်ကြီးတဲ့အောင်ဘယ်လိုအကြံအကြံဉာဏ်ပေးနိုင်တယ်ဒါမှမဟုတ်ဘလူဆောင်ရွက်တင်တယ်ဆိုတဲ့အခါနိုင်ငံကပါဝင်လာရင်တော့ဒါတော့သူရတွေ့ရောဒီလက်နက်ပံဖွဲ့စည်းကေအိုကေတွေ့ရောသူတို့ပြည်သူအလုံးစုံတွေ့တာအင်တန်ကောင်းပါတယ်အားကြောင့်လို့လည်းပါဝင်ဖို့တွေ့တယ်ကျွန်တော်တို့ကမျှော်လင့်နေပါတယ်
โอเคဟိုဒေါခွန်ကြအမြင်ရောပြောပါအောင်ခင်ဗျာဒီနိုင်ငံကအတိုင်းဝိုင်းရဲ့ပါဝင်ပတ်သက်မှုကငင်းငယ်ဆွေးနွေးပွဲတွေကိုကချင်ပြည်နယ်မှာငင်းငယ်အတွက်ကိုဘယ်လောက်ထိအားပေးနိုင်မယ်လို့ယူဆလဲခင်ဗျာ
ဒီမှာအနေနဲ့နံပါတ်၁ကတော့ဒီနိုင်ငံတကာအတိုင်းအဝန်ရဲ့ပါဝင်ပတ်သက်မှုလို့ပြောလို့ရှိရင်တရုတ်ကိုအရင်ပြောချင်ပါတယ်။လောလောဆယ်တိုက်ပွဲဖြစ်နေတဲ့နေရာတွေကိုပြန်ပြီးလေ့လာလိုက်မယ်ဆိုလို့ရှိရင်2010မတိုင်ခင်မှာစစ်အစိုးရလက်ထက်ကတရုတ်နိုင်ငံကိုဒီ foreign direct investment ပုံစံမျိုးနဲ့ရောင်းချလိုက်တဲ့ contract တွေချိုးထားတဲ့နေရာတွေဖြစ်ပါတယ်။အဲ့ဒီနေရာတွေနဲ့တိုက်ပွဲဖြစ်တဲ့နေရာတွေကွက်ကြည့်ဖြစ်နေပါတယ်။အဲ့တော့ဥပမာဆိုရင်ဒီ RCSS SSA not နေရာမှာဆိုရင်ဒီသူတို့ရဲ့နေရာဟာတရုတ်ကိုရောင်းထားတဲ့နေရာဖြစ်နေတဲ့အတွက်ကြောင့်မို့လို့အပြစ်ခတ်ရဲစေးရေးလက်မှတ်ထိုးပြီးတဲ့အချိန်အောင်အဲ့ဒီနေရာမှာတိုက်ပွဲဆက်ဖြစ်နေတယ်လို့ကျွန်မသုံးသပ်ပါတယ်ဒါစီးပွားရေးအရာဖြစ်ပါတယ်နောက်တစ်ခုကတော့ငင်းချမ်းရေးမှာနိုင်ငံတကာကပါဝင်မှုဟာတခါတလေကျရင်အခုလုံးလုံးစေကျွန်မအမြင်တော့တောက်ထိုးမိုးမျောဖြစ်နေပါတယ်ဘာဖြစ်လို့လဲဆိုရင်အကြီးကရန်ပုံငွေအဖြစ်ပါဝင်မှုဟာကျွန်မတို့နိုင်ငံရေးအရာဆွေးနွေးပွဲဒီငင်းချမ်းရေးဆွေးနွေးပွဲကိုလုံးဝချိရောက်မှုမရှိစေပါဘူးဒီငင်းချမ်းရေးဆွေးနွေးမှုဆိုတာကျမတို့ဘောလုံးကွင်းတစ်ကွင်းမှာကစားသလိုမြေပြင်ဟာညီရမှာဖြစ်ပါတယ်။လောလောဆယ်အနေနဲ့နိုင်ငံတော်ကတစ်ဖက်တိုင်းရင်းသားလက်နက်ကိုင်များကတစ်ဖက်ကာနေတဲ့ပွဲဖြစ်ပါတယ်။အဲ့ဒီကာနေတဲ့ပွဲဟာမြေပြင်ဟာလုံးဝစောက်ထိုးမိုးမျောဖြစ်နေပါတယ်။တိုင်းရင်းသားတွေဘက်ကမြေနှိမ်ပိုင်းဖြစ်နေပါတယ်ဘောလုံးကွင်းဟာ။ကိုးပေါက်ကအကျယ်ကြီးပြီးလို့ရှိရင်ဘောလုံးကစားတဲ့ဒီကစားသမားများဟာနာနေတယ်၊အိုနေတယ်။ပြီးလို့ရှိရင်သူတို့စီမံမန်နေဂျာကောင်းကောင်းမရှိဘူး၊ကိုချ်မီးကြမရှိဘူး။နောက်တစ်ခုကတော့သူတို့ရဲ့ဒီအင်အားဆွမ်းအင်ခွန်အားကလည်းပဲအရန်ကွာနေပါတယ်။ဒီမြန်မာနိုင်ငံတော်အစိုးရဘက်ကနေပြီးတော့မှညှိနှိုင်းနေတဲ့အဖွဲ့တွေကတော့ကုန်းထိတ်မှရှိနေပါတယ်။ကိုးပေါက်ကလည်းကျဉ်းကျဉ်းလေးနိုင်ငံတကာရန်ပုံငွေကလည်းအဲ့ဒီမှာနိုင်ငံတကာကနေပြီးတော့မှအတော်ဆုံးကိုးသမားတွေကိုငှားနိုင်တယ်၊အတော်ဆုံး coach တွေကိုငှားနိုင်တယ်၊ manager ကိုငှားထားနိုင်တယ်၊ရန်ပုံငွေကလည်းအရှံပဲ။အစိုးရကနည်းနည်းကောင်းလာလှုပ်လိုက်လို့ရှိရင်နိုင်ငံတကာအစိုးရတွေကလက်ခုပ်ဝိုင်းကြည့်ပြီးတော့မှအကျေထည့်ပေးပါတယ်။ကြည့်လို့ရှိရင်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်းအစိုးရဘက်မှာရှိနေတဲ့အတွေ့အကြုံမလို့ငင်းချမ်းကြီးသမားကိုယ်တိုင်ကလည်းရှိနေပါတဲ့အဲ့လိုမျိုးဖြစ်တဲ့အခါမှာကျမတို့ဒီဆွေးနွေးညှိနှိုင်းပွဲဟာတိုင်းရင်းသားတွေဘက်ကတော့ခြေပလာစနက်တောင်မပါပဲကံရသလိုတစ်ဖက်ကနေကြတော့ဒီကဘာမှာနာမည်အကြီးဆုံးမန်ချက်စတာယူနိုက်တက်တို့ဘာလို့ထက်တောင်မှာပိုပြီးကျွမ်းကျင်ပြီးဆွမ်းအင်ပြေဝရက်ပတ်စံလက်တောင်းနဲ့အဖွဲ့နဲ့ကံနေရသလိုဖြစ်နေပါတဲ
့ဒါ
ကြောင့်မလို့နိုင်ငံတကာအစိုးရရဲ့ပါဝင်မှုတွေဟာဒီ negotiation ground ဒီဆွေးနွေးပွဲကိုလည်း
ညီပြင်ကြီးတေးရ
မှာဖြစ်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါတ
ော့ခ
င်ဗျာ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်တော့ခင်ဗျာ။ကျွန်တော်ညိုဆွေးနွေးပွဲကလည်းအခုချိန်မှာအချိန်ပြည့်သွားတဲ့အတွက်ဒီလောက်နဲ့ပဲကျွန်တော်ရက်လိုက်ပြပါစေ။ပါဝင်ဆွေးနွေးရတဲ့သူတွေအားလုံးကိုလည်းအထူးကျေးဇူးတင်တဲ့အကြောင်းဒီနေ့ပြောချင်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူမတ်စုမွန်နဲ့အတူတင်ဆက်ခဲ့တဲ့အင်ကာနိညာချန်တိုက်ရိုက်လီလိုင်းအစီအစဉ်ကိုနားဆင်ကြားရတာဖြစ်ပါရဲ့ရှင်။ VOA ရဲ့အင်ကာနိညာချန်အစီအစဉ်ထုတ်လွှင့်ချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါရယ်။အခုထုတ်လွှင့်ပေးနေတဲ့တနိုင်းစာအစီအစဉ်ကိုလည်းအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီထိလိုင်းနိုမီတာ2532တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရယ်ရှင်။အခုကတော့ကြာနေသေးတဲ့အချိန်တွေမှာသတင်းအချင်းချုပ်ကိုဒေါခင်မြို့သက်ကကြီးညာပေးမှာဖြစ်ပါရယ်။
ပါကစ္စတန်နိုင်ငံကရာချီနိုင်ငံတကာလေးစိတ်မှာတာလီဘန်တို့ရဲ့တိုက်ခိုက်မှုကြောင့်လူပေါင်း36ယောက်ထဲမှနေသေဆုံးခဲ့ရပြီးတဲ့နောက်ဒီကနေ့အင်ကာနေမှာလည်းလေးစိတ်နားမှာတနက်နဲ့ပြစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ရဲတွေကပြောပါတယ်။မော်တော်ဆိုင်ကယ်နဲ့လာတဲ့တနက်သမားအနည်းဆုံး2ယောက်ဟာလေးစိတ်လုံခြုံရေးတင်နန်းချောင်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပေမဲ့တပ်သားတွေရဲ့ပြန်လည်ပြစ်ခတ်မှုကြောင့်ထွက်ပြေးသွားခဲ့တယ်လို့လေးစိတ်လုံခြုံရေးတပ်ကလက်ထောက်အကြီးကဲဘုံမူကြီးတိုင်ရအလီကပြောပါတယ်ဒီတိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူးတိုက်ခိုက်လာသူကိုရှာဖွေတဲ့စစ်စင်ရေးစတင်လှုပ်ဆောင်နေပြီလို့လည်းပြောပါတယ်ယူကရိန်းနိုင်ငံအရှေ့ဘက်မှာလနဲ့ချီပြီးဖြစ်ပေါ်နေတဲ့တိုက်ခိုက်မှုတွေကြားကတင်းရှောင်ပြီးနိုင်ငံတွင်းကတခြားဒေသတွေကိုဒေသခံတွေတွာလာနိုင်အောင်အစိုးရတာဝန်ရှိသူတွေဖန်တီးပေးကြဖို့အတွက်သမ္မတပေထရိုပိုရိုရှန်ကိုကညွှန်ကြားလိုက်ပါတယ်ရုရှားလိုလာတဲ့ခွဲထွေသမားတွေတိမ့်ပိုက်ထားတဲ့အစိုးရအဆောက်အဦတွေတဲကနေရာတချို့ကိုပြန်ပြီးထိန်းချုပ်နိုင်ဖို့စစ်တပ်ကြိုးစားနေချိန်မှာပြည်ပကတွေကြားထဲမြေစာပင်မှာဖြစ်စေချင်တော့အခုလိုကြေညာတာဖြစ်ကြောင်းပြောဆိုခဲ့ပါတယ်တောင်တရုတ်ပင်လယ်ပြင်ထဲမှာပိုင်ဆိုင်မှုအတွက်ငင်းပွားရကတိမှမှုတွေပေါ်ပေါက်နေတဲ့ကိစ္စမှာကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ဂျာဝင်ပြီးဖြေရှင်းပေးဖို့တရုတ်နဲ့ဗီယက်နမ်နိုင်ငံတွေကအကူအညီတောင်းခံခဲ့ကြပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုကူညီမှုဆိုင်ရာလက်ထောက်အတွင်းမှုချုပ်လည်းဖြစ်ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယအကြီးအကဲလည်းဖြစ်တဲ့ဂျန်ဟွာကန်ဟာဒီကနေ့နဲ့ကနေစနေနေ့အထိရန်ကုန်မှာရှိနေမှာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကတော့မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Besco Bolarich ဖြစ်ပါတယ် VOA American အသံမနေ့ခင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 30နဲ့39တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.